Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2021ခုနှစ်အောက်တိုဘာလ6ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website Facebook နဲ့လူမှုကွန်ရက်စာမျက်နှာကနေရုပ်သံကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်
။ဘေးရန်ကင်းကြပါစေ။ဘေးရန်ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာတော့စစ်ကောင်စီခေါင်းဆောင်ကိုအာဆီယံထိပ်သီးအစည်းအဝေးဖိတ်မယ်မဖိတ်ဘူးဆိုတာအာဆီယံမှာဆွေးနွေးနေပြီဆိုတဲ့သတင်းနဲ့အတူ NUG နဲ့ဆွေးနွေးဖို့မလေးရှားအစိုးရကစဉ်းစားနေပြီဆိုတဲ့သတင်းဆီယနာသိမ်းမှုကိုစတင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေတဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သန်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူအမေရိကန်အောက်လွှတ်တော်မှတင်သွင်းလိုက်တဲ့မြန်မာနိုင်ငံဆရာဦးရေမူချန်ဘာမာအက်မြန်မာနိုင်ငံရေးအပေါ်မှာဘယ်လိုများတက်ရောက်လာနိုင်မှာမလဲ
ဒါကြောင့်မလို့တကယ်တမ်းဒီဥပဒေသားပြဋ္ဌာန်းနိုင်လို့ရှိရင်တော့ဟိုစစ်ကောင်စီကိုလည်းထိုးနှက်မှုဖြစ်သလိုဒီမိုကရေစီရေးလှုပ်ဆောင်နေတဲ့မြန်မာပြည်သူတွေလူသားချင်းစာနာမှုအကူအညီလိုအပ်နေတ
ယ်မျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးအမြင်ဖြစ်ပါတယ်နောက်ပိုင်းမှာနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်သဘောထားကိုလည်းနားဆင်ရပါမယ်နောက်မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမဖိတ်ဖို့ဆွေးနွေးနေတဲ့အပေါ်မှာထူးထူးခြားခြားဖိအားတိုးမြင့်လိုက်တာဆိုပြီးတော့သုံးသပ်လိုက်တဲ့သုံးသပ်ချက်နဲ့အတူမြန်မာရွှေစည်းကတော့တဖြည်းဖြည်းပြန်ကျလာနေပါပြီနိုင်ငံခေါင်းဆောင်တွေနိုင်ငံရေးသမားတွေနဲ့အမှုပညာရှင်တွေဖုံးကွယ်ထားတဲ့ကြွယ်ဝမှုတွေကိုဖွင့်ချလိုက်တဲ့ပန်ဒိုရာစာတမ်းအကြောင်းသတင်းဆောင်မနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။မြမရေးသုံးသက်ချက်အားကစားခံတာနဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်တွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကျော်သိန်းနဲ့ဦးတီမောင်တန်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်
။အော်တိုဘလာနောက်ဆုံးသတင်းပတ်မှာကျင်းပဖို့အစီအစဉ်ထားတဲ့အရှေ့တောင်အရှာနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုမြမစစ်ကောင်စီခေါင်းဆောင်တက်ဖို့မဖိတ်ကြားရေးကိစ္စအာဆီယံဖွဲ့ဝင်နိုင်ငံတွေဆွေးနွေးနေကြတယ်လို့မြန်မာအရေးအာဆီယံအထူးတန်တမန်ကဒီကနေ့ပြောပါရယ်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ကြားရေးအာဆီယံဖွဲ့ထဲမှာအလေးအနက်ဆွေးနွေးနေတယ်လို့အထူးတန်တမန်အရီဝမ်ယူဆော့ဖ်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားတဲ့အကြောင်း Reuters သတင်းမှာရေးထားတာပါမလေးရှားနဲ့တခြားအဖွဲ့ဝင်နိုင်ငံတချို့ကဒီကိစ္စကိုစပြောခဲ့ပြီးတဲ့နောက်ဆွေးနွေးနေကြတာလို့ဆိုပါရယ်အာဆီယံဖွဲ့ကဒီကရဲအီဘီလာမှာဘုံသဘောတူချမှတ်ထားတဲ့အချက်၅ချက်ပါအစီအစဉ်ဟာရှေ့မဆက်နိုင်ဖို့နီးနေပြီလို့လဲအာရီဝန်ယူဆော့ဖ်ကပြောပါတယ်။တနင်္လာနေ့မှာအွန်လိုင်းကနေလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာလဲအာဆီယံဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးတိုးတက်မှုမရတဲ့ပေါ်စိတ်ပြည့်တဲ့အကြောင်းဝန်ကြီးတွေကပြောခဲ့ကြပါသေးတယ်။တိုးတက်မှုမရဘူးဆိုရင်အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီခေါင်းဆောင်ရှိနေဖို့ခက်လိမ့်မယ်လို့မလေးရှားနိုင်ငံကြီးဝန်ကြီးဆိုင်ဖူဒင်အဗ္ဒူလာကထစ်ထားမှာရေးခဲ့ပါတယ်။
မြန်မာချက်တဲ့ဖြစ်ရှိရေးကိုဥတီတဲ့အာဆီယံဘုံသဘောတူညီချက်900ကိုစစ်ကောင်စီကပူးပေါင်းဆောင်ရွက်တာရှိဘူးဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးရအောင်စဉ်းစားဖို့မလေးရှားနိုင်ငံကအစဉ်သင့်ရှိနေပါတယ်။ NUG နဲ့ဆွေးနွေးဖို့ဆန္ဒရှိမရှိမေးလာတဲ့လွှတ်တော်အမတ်ဝေါင်ချန်ရဲ့မေးခွန်းကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကဒီကနေ့အောက်လွှတ်တော်မှာဖြေကြားပြောဆိုခဲ့တာပါ။အာဆီယံသဘောတူညီချက်ကိုနေပြည်တော်ကပူးပေါင်းဆောင်ရွက်မှုမရှိသေးကြောင်းပြီးခဲ့တဲ့တနင်္လာနေ့အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှာတင်ပြခဲ့တဲ့အကြောင်းမလေးရှားနိုင်ငံကြီးဝန်ကြီးဒါတုတ်ဆိုင်ဖူဒင်အဗ်ဒူလာကဆိုပါတယ်အာဆီယံဖွဲ့တဲ့မြန်မာဝင်မလာခင်ကတည်းကမလေးရှားနိုင်ငံဟာအပြုသဘောဆက်ဆံရေးလွယ်လွယ်ကူကူဖြစ်အောင်လုပ်ခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်လို့လည်းအောက်လွှတ်တော်မှာကနေ့သူကပြောပါတယ်စစ်ကောင်စီကအာဆီယံသဘောတူညီချက်ကိုအကောင့်ထက်ပေါ်ရမှာတိုးတက်မှုမရှိဘူးဆိုရင်အောက်တိုဘာ26 28မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့မလေးရှားမှာသဘောထားရှိပါတယ်လို့သူကဖြေကြားခဲ့ပါတယ်
စစ်တပ်ကအနာသိမ်းယူခဲ့တာ၈လကျော်ကြာလာပြီဖြစ်ပေမဲ့ဒေသတချို့မှာဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေသေးပါပဲ။ပြီးခဲ့တဲ့ရက်ပိုင်းကပဲဖုံးတော်ကြီးကျောင်းတွေကိုစစ်တပ်နဲ့ရဲကအတင်းဝင်ရောက်ရှာဖွေပြီးဖမ်းဆီးတာတွေရှိခဲ့တဲ့မန္တလေးမြို့မှာဖရဲကြီးစစ်ကြောင်း၊တမောင်ဝဲမတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကြောင်း၊ချမ်းမြသာစီတပိတ်စစ်ကြောင်း၊အထွေထွေတပိတ်အင်အားစုတပိတ်စစ်ကြောင်းတွေနဲ့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမှာရွှေဘိုမျိုးနဲ့ကလေးမျိုးတို့မှဆန္ဒပြခဲ့ကြသလိုရင်းမပင်အရှိချမ်းနဲ့စလင်းကြီးမြောက်ချမ်းရွာပေါင်းစုံတပိတ်စစ်ကြောင်ထွက်ခဲ့ပါတယ်။ကရင်ပြည်နယ်မှာတော့ကြိုင်းစစ်ကြီးမျိုးနဲ့ဝင်းရော်ဒေသမှာ တမနီနှင်းစီအမျိုးသမီးမဟာမိတ်အင်အားစုနဲ့လူမှုတပိတ်စစ်ကြောင်ပူပေါင်းပြီးဒီကနေ့ချီတက်ဆန္ဒပြခဲ့ကြသလိုအာနာသိမီနောက်ပိုင်းဖမ်းဆီးခံရသူအယောက်30ကျော်ရှိထားတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းဆန္ဒပြခဲ့ပါတယ်စစ်တပ်ကအာနာသိယူခဲ့ပြီးနောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာဖမ်းဆီးနှိပ်စက်တာတွေကြောင့်တေဆုံးသူအရေအတွက်ဟာဒီနေ့ထိဆိုရင် 1158 ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်ဖမ်းဆီးခံရသူအရေအတွက်ဟာလည်း9104ယောက်ရှိပြီလို့ ABB ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအရွတ်တက်ဟာလုံခြံချက်ကားထားတာလို့တုံ့ပြန်ထားပါတယ
်ကျမအေးဝန်ကြီးဌာနတာဝန်ရှိသူသူရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ2390ရှိခဲ့ပြီးပိုးတွေ့သူ1918ယောက်ရှိပါတယ်ပိုးတွေ့ရာခိုင်နှုန်းက 8.4% ရာခိုင်နှုန်းမှာသိဆုံးသွားတဲ့လူ42ဦးရှိတယ်လို့ဆိုပါတယ်ဒီကနေ့ထိဆိုရင်တရားဝင်စင်ရပိုးတွေ့တဲ့သူစုစုပေါင်း 4,300 ကျော်နေပါပြီလူမှုကူညီဆောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စင်းထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်။ကမ္ဘာရဲ့အခြားနာဆုံးနဲ့အစင်းရဲဆုံးနိုင်ငံတွေကြားမှာကာကွယ်ရေးဆိုင်ရာမဟာခွဲခြားမှုကြီးရှိလာတာကြောင့်ကမ္ဘာစီးပွားရေးကနှင်းနှီးကွေကွေပဲနလန်ထပ်မဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းပြည်ပဆိုင်ရာငွေကြေးရံပုံအဖွဲ့ကြီးရဲ့အကြီးအကဲကသတိပေးလိုက်ပါတယ်။ Evening နိုင်ငံဘော်ကွန်နီတက်ကလိုကိုအွန်လိုင်းကစင်စကားပြောမှာ IMF ဦးဆောင်ညွှန်ကြားမှု Christina Lina Georgieva ကခုလိုပြောလိုက်တာဖြစ်ပါတယ်။
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 633ည5မီတာ32 kHz 6390ည5မီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာ5မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်American Democratic Party ကထက်လွတ်တော်အမတ်တွေအနေနဲ့တိုင်းပြည်ကချေယူနိုင်တဲ့အခြေပမာဏတိုးမြင့်ရေးဥပဒေမူကြမ်းကိုအတည်ပြုဖို့ကိစ္စမှာအထက်လွတ်တော်ရဲ့စီမင်းတစ်ခုဖြစ်တဲ့ထောက်ခံမဲ့60ရာမှအတည်ပြုမဲ့စီမင်းကိုကျော်လွှားပြီး Republican တွေထောက်ခံမှုမပါဘဲအတည်ပြုနိုင်ခြင်းရှိတယ်လို့သမ္မတ Joe Biden ကအင်္ဂါနေ့မှာပြောပါတယ်။ဒါကတကယ်ဖြစ်နိုင်ခြင်းတစ်ခုပါပဲလို့အင်ဂျီရောပြင်ပတ်မှာသမ္မတ Biden ကသတင်းတော်တွေကိုပြောပါတယ်။အထက်လွတ်တော်စည်းကမ်းသတ်မှတ်ချက်တွေအရဥပဒေကြမ်းတစ်ခုကိုထောက်ခံမဲ့အများစုရာယုံနဲ့အတည်ပြုလို့မရဘဲထောက်ခံမဲ့60ရာကိုလိုတာပါ။လက်ရှိအထက်လွှတ်တော်မှာဒီမိုကရက်နစ်ရီပပ်လီကန်အမတ်အရေးတွက်ကအတူတူဖြစ်နေပြီးဒီချင်းဝေပမာဏတိုးမြင့်ရေးပြီးခဲ့တဲ့သတင်းပတ်ကနှစ်ကြိမ်မဲခွဲတာမှာရီပပ်လီကန်တွေက2ကြိမ်လုံးကိုကန့်ကွက်ခဲ့ကြပါတယ်ထောက်ခံမဲ60ရာမှအတည်ပြုနိုင်မဲ့စည်းကမ်းသတ်မှတ်ချက်ကိုချွင်းချက်နဲ့ကင်းလွခွင့်လုပ်နိုင်တယ်လို့အထက်လွှတ်တော်ဒီမိုကရက်အမတ်50လုံးကလည်းထောက်ခံမဲဆိုရင်တော့ရီပပ်လီကန်တွေကန့်ကွက်တာကိုကြော်လွှားနိုင်မှာပါငွေချေးယူနိုင်တဲ့ပမာဏကန့်သတ်ချက်ကိုမတိုးဘူးဆိုရင်အစိုးရကငွေချေးနိုင်တဲ့လက်ရှိပမာဏကန့်သတ်ချက်ဟာအော်တိုဘလာ16နေ့မှာပြည့်သွားတော့မှာဖြစ်တယ်လို့ဗန်နိုင်းဝန်ကြီးဂျနက်ရဲလင်းကပြောထားပါတယ်အမေရိကန်အစိုးရကငွေချေးယူနိုင်တဲ့ပမာဏကန့်သတ်ချက်ကိုအချိန်မီစောစောစီးစီးမတိုးမြင့်နိုင်ဘူးဆိုရင်အမေရိကန်စီးပွားရေးရောကမ္ဘာစီးပွားရေးပေါ်မှာပါဆိုးရွားတဲ့တည်ရောက်မှုရှိနိုင်ပါတယ
်ပါရီမှာကျင်းပနေတဲ့ OECD ဝန်ကြီးများစီဝေးဖွင့်ပွဲနေ့အင်္ဂါနေ့မှာကိုဗစ်ကာယောဂါရာသီဥတုအကျတဲ့မညီမမျှမှုနဲ့ရှေ့တန်းရောက်နေပညာကမ္ဘာအတွက်စီမင်းစည်းကမ်းများသတ်မှတ်ရေးအပါအဝင်စိန်ခေါ်ချက်တော်တော်များများကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုအလေးထားပြောကြားခဲ့ပါတယ
် The data are crystal clear both the pandemic and the climate crisis
ကျွန်တော်တို့ဒီမိုကရေစီနဲ့ OECD အဖွဲ့ကြီးရဲ့အနှစ်သာရမူတွေကိုအာဏာပိုင်ဝါဒကြီးစိုးတဲ့အစိုးရတွေကစိန်ခေါ်နေကြပါတယ်သူတို့ကပြည်သူလူထုရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့သူတို့ရဲ့ပုံစံကပိုကောင်းတယ်လို့ပြောနေကြပါတယ်ဒီအစိုးရတွေတဲကတချို့ဟာစီမင်းစည်းကမ်းတွေအခြေခံတဲ့တည်ငြိမ်မှုကိုတက်တက်ကြွကြဖြည့်ဆည်းကြဖို့လုပ်နေကြပါတယ်ဒီစီမီစကန်တွေကလုံချိုရင်းနဲ့ကျွန်တော်တို့တိုင်းပြည်တွေရဲ့မျိုးဆက်အဆက်ဆက်ကြွယ်ဝချမ်းသာရေးအတွက်အခြေခံတွေဖြစ်ပါတယ်လို့သူကပြောသွားခဲ့တာပါဘယ်နိုင်ငံတွေကိုယဉ်ညွန်းကြောင်သူကတိတိကျကျပြောမသွားပါဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးဟာအီတလီနိုင်ငံခြားရေးဝန်ကြီးစပိန်နိုင်ငံခြားရေးဝန်ကြီးကိုလံဘီယာဒုတိယသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းပါရီမာဘုံတူးနေ့ကတီးခြားစီတွေ့ဆုံခဲ့ပါသေးတယ
်ပြင်သစ်အထက်လွှတ်တော်အမတ်စုဟာ900ကျော်ခီးစဉ်နဲ့တိုင်ဝမ်ကျွန်းမှာဒီကနေ့ရောက်နေပါတယ်တရုတ်နိုင်ငံကတိုက်ရင်တွေတိုင်ဝမ်လီပိုင်နဲ့တည်းအင်အားပြကျူးကျော်ဝင်ရောက်ခဲ့ပြီးဂျပန်အတွင်းမှာပဲပြင်သစ်အမတ်တွေတိုင်ဝမ်ကိုသွားတာပါဒက်လတ်တော်အမတ်အာလိန်ရစ်ရှတ်ဦးဆောင်တဲ့အမတ်တွေဟာတိုင်ဝမ်သမ္မတဆိုင်အင်းဝမ်နဲ့တွေ့ဆုံမှုရှိတယ်လို့စီးပွားရေးနဲ့ကျန်းမာရေးတာဝန်ရှိသူတွေပြင်ပြည်မရေးရာကောင်စီနဲ့လည်းတွေ့ဖို့ရှိပါတယ်မစ္စတာရစ်ရှတ်ဟာပြင်သစ်ကော်ဝေးဝန်ကြီးကောင်တူဖြစ်ပြီး2015နဲ့2018ခုနှစ်တွေကလည်းတိုင်ဝမ်ကိုသွားခဲ့ဘူးလို့ပြင်သစ်အထက်လွှတ်တော်တွင်တိုင်ဝမ်ချစ်ကြည်ရေးအုပ်စုကိုဦးဆောင်သူဖြစ်တယ်လို့တိုင်ဝမ်ဆိုရအာဘော်ဒစိတပိုင်းထင်ရှားတဲ့ Central News Agency ကအရေးထားပါတယ် တိုင်ဝမ်ကြီးစင်ကိုဖျက်သိမ်းရေးပြည်내နိုင်ငံဆိုင်ရာဒီဥဒံမတ်ကြီးလူရှဲကအထက်လူတော်အမတ်ရီရှာစီဖေဖော်ဝါရီလမှာသတိပေးစာတစ်စောင်ပို့ခဲ့တယ်လို့ဒေတာရင်းသတင်းတွေကဖော်ပြပါတယ်။ကိုပိုင်တီးကြအုပ်ချုပ်ရေးနဲ့နေတဲ့တိုင်ဝမ်ကျွန်းကိုတရုတ်ကသူ့ပိုင်နဲ့ဖြစ်ကြေညာထားပြီးအခုလိုပြည်ပအစိုးရတာဝန်ရှိသူတွေတွားတာမျိုးလို့နိုင်ငံကနဲ့ထိတွေ့ဆက်ဆံတာမျိုးကိုကန့်ကွက်ထားတာကြောင့်ဒီခီးစင်ပေါ်မှာလည်းတရုတ်ဘက်ကအပြင်းထန်ဝေဖန်ကန့်ကွက်နိုင်ခြေရှိပါတယ
်။တရုတ်ပေဒနိုဘယ်ဆုကိုဂျာမနီနဲ့အမေရိကန်ကပညာရှင်တွေကစုခူးတော့ကြပါလေ။ဂျာမနီနိုင်ငံ Max Planck Institute ကပညာရှင် Benjamin Listen အမေရိကန်နိုင်ငံ Princeton Tech လို့က David W.C. Macmillan တို့ပူးတွဲရရှိတွားကြတာပါ။စုငွေဒေါ်လာ1.3 billion ကိုခွဲဝေရရှိကြမှာဖြစ်ပါတယ်။ Organocatalysis တို့ခေါ်တဲ့ဓာတုဗေဒပညာရဖြစ်ပေါ်တိုးတက်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့်ခုလိုစုချိမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကဆိုပါတယ်။ဒီပညာရဟာ molecule တွေကိုတိဆောက်ရမှာလွယ်ကူအောင်အထောက်အကူပြုတဲ့ပညာပါ။ပညာရှင်တယောက်ဟာဓာတုဓာတ်ပြုမှုတွေကိုထိန်းချုပ်ဓာတ်မှုများဆောင်အောင်လှုပ်ဆောင်ပေးတဲ့ catalyst တို့ခေါ်တဲ့ပစ္စည်းနဲ့တတိယအမျိုးအစားဓာတ်ပြုမှုကိုတွေးရှိခဲ့တာဖြစ်ပါတယ်။သူတို့ရဲ့တွေးရှိမှုကို asymmetric organocatalysis လို့ခေါ်ပြီးသူတို့နဲ့ level ethics ကိုဖွင့်ပေးနိုင်ခဲ့ပါတယ်။ Nobel ဆုရပညာရှင်တယောက်ဟာဒီ level ရဲ့ဥဆောင်ပညာရှင်တွေဖြစ်ကြပြီးသူတို့ရဲ့ကျေးဇူးကြောင့်ဒီပညာရဟာ2000ခုနှစ်ကစပြီးတဟုန်တို့တိုးတက်လာခဲ့တာဖြစ်ပါတယ
်။အောက်တိုဘာလ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့အမေရိကန်အောက်လွှတ်တော်မှာအောက်တိုဘာလ5ရက်နေ့ကတင်သွင်းခဲ့တဲ့ဘာမာအက်အပေါ်မှာသုံးသပ်မှုတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်အောက်လွှတ်တော်မှာတင်သွင်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းဘာမာအက်2021ဟာမြန်မာနိုင်ငံရေးအပေါ်မှာဘလို့များတက်ရောက်မှုတွေရှိလာနိုင်ပါသလဲ။နိုင်ငံရေးလေလာသုံးသပ်သူတွေလူခွေကျွမ်းကျင်သူတွေနဲ့ဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင်
။ Burma Unified Through Rigorous Military Accountability Act of 2021လို့နာမည်ပေးထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေကြမ်းတစ်ရပ်ကိုအမေရိကန်အောက်လွှတ်တော်မှာအော်တိုဘလ5ရက်နေ့ကတင်သွင်းခဲ့တာပါ။ဒီဥပဒေကြမ်းမှာစစ်အာဏာသိမ်းမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတတ်ဖြတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအသိအမှတ်ပြုဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတဦးတတ်မှတ်တာဝန်ပေးဖို့နဲ့ကုလသမဂ္ဂကထိရောက်တဲ့အရေးယူမှုတွေလုပ်အောင်အမေရိကန်ကဖိအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုကမြန်မာပြည်ပေါ်အရင်ကချမှတ်ဖူးတဲ့အရေးယူမှုတွေထပ်ပို့ပြီးတော့ထူးခြားမှုကတော့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှုတူအူကိုအမေရိကန်အစိုးရအနေနဲ့တသက်မတ်မတ်ထားပြီးမြန်မာအရေးဆောင်ရွက်ဖို့ဆိုတာနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်အစိုးရကအတိမတ်ပြုဖို့ဆိုတာတွေဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းနဲ့အိမ်နီးချင်းနိုင်ငံတွေကိုရောက်နေတဲ့လိုအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးဖို့ဆိုတာလည်းပါဝင်နေပါတယ်။ဒီဥပဒေကြမ်းအတည်ပြုနိုင်ရင်မြန်မာနိုင်ငံရေးအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မှာတော့တီဘောမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းကသူ့အမြင်ကိုအခုလိုပြောပါဗျ။
အမေရိကန်ကတော့သူကအရင်ကလည်းဒီအမျိုးလုပ်ဘူးတယ်လေ။ရှစ်ဖို့ကျုပ်တွေကတော့ဟိုခန်းတော့ဦးလို့ပြောရမှာပေါ့လို့။သူတို့အာဏာမသိရင်ကလေးကဒီလိုအာဏာသိနေလို့ရှိရင်ဘာတွေဘာတွေပြစ်လာနိုင်လဲအမေရိကန်ကဘာတွေလုပ်မယ်ဆိုတာသူသိတာပေါ့မသိတာမှမဟုတ်ဘူး။အခုဟာလည်းသူကနှစ်နှစ်တည်းသူကဟိုအဖြစ်ပြီးတော့တော်ရှိအခြေခံဥပဒေကပြန်ဟွာဖြစ်ပေးနေလို့ပြောထားကြတာ
။ကျောင်းမြတ်တင်သွင်းခွင့်ပိတ်တာကတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုထိခိုက်နိုင်ကြောင်းလည်းသုံးသပ်ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥဖေတန်းကတော့အရင်ကလည်းအရေးယူဒဏ်ခတ်တာတွေရှိခဲ့ဘူးကြောင်းပိတ်ဆို့ဒဏ်ခတ်မှုတွေဟာနိုင်ငံကိုဆင်းရဲမွဲတေစေပြီးထိရောက်မှုမရှိခဲ့ကြောင်းသုံးသပ်ပါတယ
်။အရင်ကလည်းပဲ UN ကအမေရိကန်ကသတ်တင်ပေါ်တော့အစူရီတင်ပြီးတော့အဲ့ဒီဥပဒေပြဋ္ဌာန်းဖို့ကြိုးစားခဲ့ရတာရှိတယ်ပေါ့။ဒါပေမဲ့တိတိရောက်ရောက်တော့မလုံနိုင်ခဲ့ဘူး။အဓိကတော့နော်အနာရောဟိုမတရားတုံးဆွဲတဲ့လူတွေကိုဟိုပြစ်ပတ်ထားပြီးမဲ့နောက်ဆုံးကတော့ဟိုနိုင်ငံကိုပဲဆင်းရဲမွဲတေပြီးတော့ဒီအနာရှင်တွေကအနာပြုတ်ထွက်သွားတာမျိုးဒီမိုကရေစီအောင်အောင်မြင်ပြုံးလာတာမျိုးဒီရင်းစစ်ရပ်ဆဲသွားတာမျိုးမတွေ့ရဘူ
း။လက်ရှိအခြေအနေမှာဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကလည်းအကြမ်းဖက်တာတွေရှိနေတာကြောင့်တာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားရွေးချယ်အရေးယူဖို့လိုအပ်ကြောင်းလည်းထောက်ပြပါဗျ။အ အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့လက်ရှိတင်သွင်းလိုက်တဲ့ဥပဒေဟာအရင်ရှိပြီးသားအမေရိကန်အစိုးရရဲ့မူဝါဒကိုအချိန်မြင့်လိုက်တဲ့သဘောဖြစ်ကြောင်းသုံးသပ်ပါတယ်။ဒီဥပဒေကြမ်းဟာစစ်ကောင်းဆောင်တွေကိုသာမကအားပေးကူညီသူတွေကိုပါစီးပွားရေးပိတ်ဆို့ဖို့ဆောင်ရွက်နေတာဖြစ်သလိုဖိနှိပ်ခံပြည်သူတွေနဲ့သူတို့ကိုထောက်ပံ့နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုကူညီဖို့ဆောင်ရွက်နေတာကိုလည်းတွေ့ရကြောင်းပြောပါရတယ်
။အဲဒီတော့စစ်အာဏာသိမ်းမှုကိစ္စကိုရပ်တန့်မှုအတွက်ကြိုးပမ်းနေသလိုလက်ရှိဒီမိုကရေစီအင်အားစုတွေနဲ့ပတ်သက်ပြီးကူညီမှုတွေပေးနေတာဒါတွေပါဝင်ဖို့လှုပ်ဆောင်နေတဲ့ချက်ကတော့အားကောင်းလာတယ်။ဒါကြောင့်မလို့တကယ်တမ်းဒီဥပဒေသားပြဋ္ဌာန်းနိုင်လို့ရှိရင်တော့ဟိုစစ်ကောင်စီကိုလည်းထိုးနှက်မှုဖြစ်သလိုဒီမိုကရေစီရေးလှုပ်ဆောင်နေတဲ့မြန်မာပြည်သူတွေနောက်တစ်ခါဒီလူသားချင်းစာနာမှုကူညီလိုအပ်နေတဲ့ပြည်သူတွေကိုထိထိရောက်ကူညီပေးနိုင်မယ့်လုပ်ငန်းစဉ်တွေဖြစ်မှာလို့မျှော်လင့်ပါတယ်
။နောက်ထူးခြားတဲ့အနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကျူးလွန်မှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းအတိအမှတ်ပြုဖို့ဆိုတဲ့အချက်ဟာတရားဥပဒေကြောင်းအရတွန်းအားဖြစ်စေနိုင်ကြောင်းလည်းသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာလက်ရှိအာဏာချုပ်ကိုင်ထားတဲ့စစ်ကောင်စီကတော့အမေရိကန်အောက်လွှတ်တော်ကတင်သွင်းတဲ့ဥပဒေကြမ်းအပေါ်တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဒီဥပဒေကြမ်းမှာပါဝင်တဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းအခုချိန်ထိတော့မြန်မာစစ်အာဏာပိုင်တွေကတရားဝင်အသိအမှတ်ပြုသုံးစွဲတာမရှိသေးပါဘူးခင်ဗျာ
။အမေရိကန်လွှတ်တော်မှာတင်သွင်းလိုက်တဲ့ Burma Act အပေါ်မှာအမြင်သဘောထားတွေကိုကိုငိမ့်ညာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်မှာလာမယ့် ASEAN ဆွေးနွေးပွဲမဖိတ်ဖို့ဆွေးနွေးနေတဲ့အပေါ်အမြင်သဘောထားဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ်။မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာဖိတ်ဖို့ဆွေးနွေးနေတာကထူးထူးခြားခြားဖိအားတိုးမြင့်လိုက်တာလို့သုံးသပ်သူတွေကဆိုပါတယ်။မြန်မာနိုင်ငံအတွက်အာဆီယံဘုံသဘောတူညီချက်၅ချက်အတွက်တိုးတက်မှုမရှိသေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ရဲ့ဝေဖန်မှုအပြီးဖြစ်လာတဲ့အခုဆွေးနွေးမှုကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးသံအာရဝန်ယူဆတ်ကဒီကနေ့သတင်းတောက်တွေကိုထုတ်ပြောလိုက်တာပါ။ဒီလ26ရက်ကနေပြီးတော့28ရက်နေ့အထိလုပ်မယ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ပြင်နေတဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးချက်ဟာဆုံးဖြတ်ချက်ဖြစ်လာမယ်ဆိုရင်ထိရောက်နိုင်တယ်လို့စင်ကာပူအခြေစိုက် ASEAN Youth Asia Institute အရှိတောင်အာရှလေးလာရေးဌာနကမတ်မိုးသူစားကဆိုပါတယ်ကိုဝင်းမင်းကသူ့အမြင်ကိုမေးတဲ့အခါမှာသူကအခုလိုစပြီးသုံးသပ်ပြပါတယ
်အာဆီယံအနေနဲ့အခုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့engagement ပုံမှန်ဆက်ဆံနေတဲ့အနေအထားကနေတစ်ဆင့်အခုဆိုရင်ပို့ပြီးတော့ပြက်ပြက်သားသားတီတီရောက်ရောက်စကားမျိုးတွေတုံးလာတာကိုတွေ့ရတယ်ပေါ့နော်အခုဒီအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကလည်းဒီအောက်တိုဘာလကုန်ပိုင်းလောက်မှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးတွေအတွက်ပြင်ဆင်တဲ့အစည်းအဝေးတွေဖြစ်ပါတယ်အဲ့ဒီမှာလည်းဒီစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတက်ပြီးဒီလိုမျိုးနိုင်ငံသားရေးဝင်ပြီးအဆင့်အစည်းအဝေးမှာဒီလိုမျိုးလေတံတွေထွက်လာပြီဆိုတော့အခါကျတော့အာဆီယံအနေနဲ့တူညီသဘောဆန္ဒဒီ5ချက် 5 point consensus ကိုအကောင့်ထဲပေါ်တဲ့နေရာမှာအာဆီယံဘက်ကနှောင့်နှေးကြံ့ကြာရခြင်းဒီအခုစစ်ကောင်စီဘက်ကနေပြီးတော့လည်းဒီအာဆီယံရင်ဆက်ဆံရေးအဝန်အဝိုင်းကိုအသုံးချနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုတက်ရောက်နေတယ်ဆိုတော့အခါကျတော့အာဆီယံဒီဒါတန်တမန်နည်းရငါတို့အယူမလုပ်ပါနဲ့တော့လို့ပြောတဲ့အနေအထားမျိုးရောက်နေပြီပေါ့နော
်ဟုတ်ကဲ့အခုလိုမျိုးဒီအာဆီယံအစည်းအဝေးတက်ခွင့်အဆင့်အထိပေါ့နော်လူသိရှင်ကြပြောလာတာမျိုးကထူကြတယ်လို့သုံးသပ်မိလား
Diplomatic pressure တစ်ဆင့်တက်လာတယ်လို့သုံးသပ်ရပါတယ်အရင်တုန်းကတော့လည်းဒီလိုအနေအထားမျိုးဆိုတာမပေါ်ပေါက်ခဲ့ဘူးလေအခုကတော့ Indonesia နိုင်ငံသားရဲ့ဝန်ကြီးကလည်းဟိုသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာဒီလိုပဲဒီ 5 point consensus စာတမ်းသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်လာမှာလုံးဝတိုးတက်မှုမရှိဘူးဆိုတာကိုသူထုတ်ဖော်ပြောသွားတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကတော့ Twitter မှာရောသူပါလီမန်မှာရောဒီလိုမျိုးသာဆက်သွားနေမယ်တိုးတက်မှုမရှိဘူးဆိုလို့ရှိရင်တော့ဒီအော်တိုဘာလကုန်ပိုင်းမှာကျင်းပမယ်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲတွေမှာစစ်ကောင်စီကိုစားပြုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဖို့အနေထားတော့တော်တော်လေးခက်ခဲလိမ့်မယ်ဆိုတော့သူ့ရဲ့သုံးသပ်ချက်ပေါ့နော်အာဆီယံနိုင်ငံသားရေးဝန်ကြီးတဦးချင်းစီကတော့ပို့ပြီးတော့ထုတ်ပြီးပြောလာကြပြီပေါ့နော်ဒါပေမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကနေပြီးတော့မှချမှတ်လိုက်တယ်ဆိုတော့သဘောတူဆုံးဖြတ်ချက်ဆိုတာကတော့တရားဝင်ထုတ်ပြန်ကြေညာခြင်းရလို့မတွေ့ရသေးပါဘူ
းဟုတ်ကဲ့အဲ့တော့ဒီအာဆီယံအစည်းအဝေးမှာအခုလည်းဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာပေါ့နော်စပြီးတော့ဒီကိစ္စကိုဆွေးနွေးနေတဲ့အခါကျတော့မြန်မာစစ်ကောင်စီအနေနဲ့ပေါ့နော်အခုလိုပဲဒီဆက်ပြီးတော့တင်ခံထားမလားဒါမှမဟုတ်တုတ်တက်မှုတွေရှိလာအောင်တစုံတရာဖော်ဆောင်ပေးမဲ့အလားလာကောမြင်မိလား
ဒီဘက်စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူကတော့ဒါ အကျိုးတရားမှုရှိ၏မရှိ၏ဆိုတာမျိုးကိုတိတိပါပါပြောသွားတာတော့မတုံ့တက်မိသေးပါဘူးဒီလိုမျိုးပေါ့ဆမ်မစ်ဖိတ်သီးစီအစည်းအဝေးတွေအတွက်ပြင်ဆင်နေတဲ့အစည်းအဝေးဆိုတဲ့အခါမှာအခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံရဲ့နော်ဒီ 5% consensus ကိုအကောင့်ထဲပေါ်တဲ့အနေထားကလည်းတိုးတက်မှုရှိသလားမရှိဘူးလားဆိုတာလည်းဒီနိုင်ငံသားရေးဝင်ကြီးအစ်မှာပြီး progress ကိုဆွေးနွေးတာပေါ့နော်ဒီလိုအနေထားမှာဒီလိုမှတ်ချက်တွေနိုင်ငံသားရေးဝင်ကြီးတွေတူးချင်းစီကပေါ်ပေါက်လာတာကြည့်ရတာကတော့တရားဝင်ဆုံးဖြတ်ချက်တစ်ခုကိုအစည်းအဝေးမှတ်တမ်းမှာထုတ်ပြန်ကြေညာလိုက်ပြီဆိုလို့ရှိရင်တော့ဒါပိုလင်းနဲ့သွားပြီပေါ့လေဒါပေမဲ့အရင်တော့ကလည်းစာ agent daya ye ne phwin phyo twat dai kaung si kho de SPDC sit aso ya ye ကိုယ်စလဲနိုင်ငံသားရေးဝင်ကြီးကအဲ့တုန်းကတော့ဥညာဝင်ပေါ့နော်အဲ့မှာလဲဒီ Nuggets ကိစ္စနဲ့ပတ်သက်ပြီးတော့2008ခုနှစ်တုန်းကအာဆီယံနိုင်ငံသားရေးဝင်ကြီးတွေကမြန်မာနိုင်ငံကိုတော်တော်လေးပြက်ပြက်သားသားပြောခဲ့တဲ့ပုံစံတော့ရှိပါတယ်ဥပမာရှိပါတယ
်ဟုတ်ကဲ့အဲ့ဒီပုံမှာတော့မြန်မာဆွေရဘက်ကနေပြီးတော့တွတ်တက်အောင်လှုပ်ဆောင်ပေးခဲ့မှုရှိတဲ့အတွက်အခုတစ်ခေါက်မှာရောအလားတူမျိုးဖြစ်လာနိုင်ဖို့မျှော်လင့်လို့ရနိုင်မှာ
2008တုန်းက Cyclone Nuggets နဲ့အခုမြန်မာဖြစ်နေတဲ့အနေအထားကတော့တော်တော်လေးတော့ကွာတယ်ပေါ့နော်အခုဖြစ်နေတဲ့အနေအထားကနိုင်ငံရေးစီးပွားရေးလူမှုရေးအရာကိုတကယ်ကိုအရေးကြီးနေတဲ့ crisis အနေအထားမျိုးဖြစ်ပါတယ်အဲ့ဒီတော့ဒီမြန်မာနိုင်ငံမြန်မာပြည်သူတွေရဲ့ရှေ့အနာဂတ်အတွက်ကိုဒီပြည်သူတွေရဲ့စံတာအတွက်ကိုရှေ့ရှုပြီးတော့မှဒါပို့ပြီးအပြုသဘောဆောင်တဲ့ရလဒ်တစ်ခုမျိုးတော့အခုလိုပေါ့နော်အာဆီယံဘက်ကလည်းပို့ပြီးပြက်ပြက်သားသားပြောဆိုလှုပ်ရှားတာကိုဆက်ပြီးတော့အရှိန်အဟုန်နဲ့သွားမယ်ဆိုလို့ရှိရင်တော့ရလဒ်တစ်ခုထွက်အောင်တော့မျှော်လင့်နေသေးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးဒေသခင်ဗျာ
ဒါကတော့စစ်ကောင်စီရဲ့ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့အာဆီယံမှာဆွေးနွေးနေတဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာအထူးတန်ရဲ့ဒီကနေ့သတင်းတောက်တွေကိုထုတ်ဖော်ပြောဆိုချက်ကိုဝင်းမင်းကအမြင်သဘောထားတွေကိုဆက်သွယ်မြင့်မြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဈေးရှိန်မြင့်တက်ခဲ့တဲ့မြန်မာရွှေဈေးကအခုဆိုရင်တဖြည်းဖြည်းပြန်ပြီးတော့ကျလာနေတဲ့အခြေအနေသတင်းကိုပြောပြပေးကြပါမယ်မြန်မာရွှေဈေးဟာတစ်ကြက်သားကိုကြက်22သိန်းအထိအများဆုံးတက်ခဲ့ပါတယ်။နောက်တစ်ပြေးပြေးပြန်ကျလာပြီးတော့ကြက်19သိန်းဝင်းကျင်မှာပဲအယောင်းဝယ်ဖြစ်နေအောင်မယ်လို့ရွှေဈေးကွက်ကျွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ပြည်တွင်းရွှေဈေးနှုန်းဟာအမေရိကန်ဒေါ်လာဈေးကမ္ဘာရွှေဈေးအတိုင်းအပြောင်းလဲရှိပေမဲ့လို့လက်ရှိအနေအထားမှာပြည်တွင်းနိုင်ငံရေးအခြေအနေနဲ့ကြက်ငွေတန်ဖိုးအပေါ်မှာလည်းအဓိကမူတည်နေလို့ဒီထက်မကျနိုင်သေးဘူးလို့ဈေးကွက်ကျွမ်းကျင်သူတွေကခန့်မှန်းလိုက်တာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ကမ္ဘာရွှေဈေးအတက်ကျကတရက်တည်းမှာအပြောင်းလဲမြန်နေသလိုအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲတဲ့နှုန်းကလည်းမတည်ငြိမ်တဲ့အတွက်မြန်မာရွှေဈေးနှုန်းကမတည်ငြိမ်တဲ့အခြေအနေမှာရှိနေကြောင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါရယ်ရွှေဈေးဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကထက်ကျသွားတယ်ဆိုပေမဲ့တောက်လျှောက်ဆက်ပြီးတော့ကျသွားနိုင်တဲ့အခြေအနေမရှိနိုင်သေးဘူးလို့သူကပြောတာပါ
အမေအပြည့်စုံတဲ့ခတ်တော့မကြနိုင်သေးဘူး။ဒီရင်တော့ကျွန်တော်တို့73သိန်းလို့ပါလို့ဆိုတာဒေါ်လာကြီးရယ်6300လောက်ပဲရှိတယ်။ကမ္ဘာကြီးကြီးရယ်6600လောက်ပဲရှိတယ်ပေါ့။ဒီ73သိန်းကို14သိန်းကိုချိန်တော့ပါ။အခုကကျွန်တော်တို့ဒေါ်လာကြီးရယ်အဲ့တော့ပြန်ပြီးတော့လောလောဆယ်မကြနိုင်သေးဘူး။ကျွန်တော်ကိုယ်ကုန်တွေကအခုမှကိုယ်ရတော့ရှိသေးတယ်ပြော။ကိုယ်ကုန်တွေဝယ်လာပြီးကျွန်တော်ရာသီဥတွေကောင်းသွားဆိုတော့ကျွတ်တူကောင်းဆက်ပြီးသွားမှာပါ။
Academy Million ရွှေဈေးနှုန်းဟာအောက်တိုဘာလ5ရက်မှာတစ်ကြက်သားကိုကြက်18သိန်း4000လောက်ကျဆင်းသွားပေမဲ့လည်းဒီနေ့အောက်တိုဘာလ6ရက်မှာတော့ကြက်19သိန်း3000ကိုပြန်ရောက်လာပါတယ်။ American Dollar ကလည်းမနေ့ကပြင်ပဈေးကွက်မှာဒေါ်လာကို1950ကျပ်ကနေ2100ကိုပြန်ရောက်သွားပါတယ်။ကမ္ဘာရွှေဈေးနှုန်းကလည်းမနေ့ကတရက်ထဲမှာတင်တောင်စကို1940ဒေါ်လာကနေ1960ကိုပြန်တက်သွားတာပါ။ဒီကနေ့အော်တိုဘာလ6ရက်မှာအမေရိကန်ဒေါ်လာကို1989ကျပ်နဲ့ဗဟိုဘဏ်ကဈေးသတ်မှတ်ထားပါတယ်။ပြင်ပငွေလဲကောင်တာတွေမှာတော့ဒေါ်လာရောင်းဈေးက2290ကျပ်ဖြစ်ပါတယ်။အရင်ကပြည်တွင်းရွှေဈေးကအပြောင်းလဲကဒေါ်လာဈေးကမ္ဘာရွှေဈေးကိုပဲအဓိကအထားကြည့်နေရပေမဲ့အခုတော့ပြည်တွင်းနိုင်ငံရေးအခြေအနေကိုပါထက်တွက်နေရကြောင်းရွှေဈေးကအကြံပေးသူဖြစ်တဲ့မတ်နေဂျီထိုက်ကပြောပါတယ
်။အခုရွှေဈေးကတောင်တောင်လေးကိုအရင်လိုတော့မဟုတ်တော့ဘူးပေါ့နော်။ဒီတော့ဆိုကမ္ဘာရွှေကြီးပိုင်းနဲ့ရွှေကြီးကြီးညာပုံစံရိုက်ဆက်သွယ်နေရတယ်။အခုကကြတော့နိုင်ငံရေးကြီးပိုင်းကြောင့်ပေါ့နော်ရွှေကထိုးတက်နေတဲ့ထိုးတက်သွားနိုင်လို့ကြာနေတဲ့ကြာသွားနိုင်ရပေါ့နော်။လက်ရှိမြန်မာရွှေကတော့နိုင်ငံရေးပေါ်မှာပြောင်းနေကြတာ
။ရွှေဈေးဟာစတင်မာလာကုန်ပိုင်းမှာတစ်ကြက်သားကိုကြက်22သိန်းအထိအမြင့်ဆုံးမြင့်တက်ခဲ့ပြီးအော်တိုဘာလအစမှာ19သိန်းပတ်ဝန်းကျင်ကိုပြန်ကျလာတာပါ။ ရွှေဈေးတည်ငြိမ်မှုအတွက်ရွှေလုပ်ငန်းရှင်၄ဦးပေါင်းပြီးတရက်ကိုရွှေနှစ်ပိတ်သာထုတ်ရောင်းပေးဖို့ရွှေလုပ်ငန်းရှင်တွေညှိနှိုင်းထားကြတာပါရွှေဈေးနှုန်းကတော့19သိန်းဝန်းကျင်မှာပဲဆက်ပြီးတော့အတက်ကျဖြစ်နေလိမ့်မယ်လို့ဈေးကွက်ကြွညင်သူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
တဖြည်းဖြည်းပြန်ပြီးတော့ကြလာနေတဲ့မြမရွှေဈေးရဲ့နောက်ဆုံးအခြေအနေကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွားထင်ရှားသူတွေရဲ့နိုင်ငံရခြားကကြွယ်ဝမှုတွေကိုဖွင့်ပေါက်ချလိုက်တဲ့ပန်ဒိုရာစာတမ်းအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်နိုင်ငံသီးသီးကခေါင်းဆောင်တွေနိုင်ငံရေးသမားတွေနဲ့အမှုပညာကျေပွင့်တွေဟာလူမသိကြတဲ့ကုမ္ပဏီတွေရဲ့ကွန်ရက်တွေကိုအသုံးပြုပြီးတော့သူတို့ရဲ့ချမ်းသာကြွယ်ဝမှုကိုဖုံးကွယ်ထားကြပါတယ်။အဲ့ဒါကိုပန်ဒိုရာစာရွက်စာတမ်းများကဖွင့်ချလိုက်တာပါ။ဥပဒေဝန်ဆောင်မှုအဖွဲ့အစည်းတွေကရတဲ့စာရွက်စာတမ်းပေါင်း12တန်းနီးနီးကနိုင်ငံရခြားမှာသူတို့ထားရှိကြတဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုတွေကိုမီးမောင်းထုတ်ပြလိုက်တာဖြစ်ပါတယ်။ဒီအကြောင်းဥတမောင်တန်းကတင်ပြထားပါတယ်။
အန်ဒူရာစာရွက်စာတမ်းတွေထဲမှာထိတ်လန့်စရာအကောင်းဆုံးတွေတဲကတခုကတော့ဇမ်ပါချန်တပရာအီလ်ဟမ်အလီယက်နဲ့သူ့မိသားစုရဲ့ကြွယ်ဝမှုပါပဲ။လွန်ခဲ့တဲ့15နှစ်အတွင်းအလီယက်မိသားစုနဲ့တွဲဖက်စီးပွားရေးသမားတွေဟာဗြိတိန်နိုင်ငံမှာဒေါ်လာ544သန်းတန်ဖိုးရှိတဲ့အင်ဂျင်နီယာပစ္စည်းတွေကိုရောင်းဝယ်ခဲ့ကြပါတယ်။နိုင်ငံတကာပွင့်လင်းမြင်သာရေးအဖွဲ့ကြီးရဲ့ UK ဌာနကွဲဆော့ CEO ရဲ့အကြီးအကဲ Rachel Davies Decker ကအခုလိုပြောပါတယ
် This family took power in 1993 they have taken control of many of the country's
ခုနှစ်အနာရကတည်းကဒီတိုင်းပြည်ရဲ့အဓိကလုပ်ငန်းတွေနဲ့သဘာဝအရင်းမြစ်တွေကိုဒီမိသားစုကထိန်းချုပ်ပြလိုက်တာပါဒါတွေကိုအသုံးပြုပြီးချမ်းသာအောင်လုပ်ခဲ့ကြတာပေါ့တိုင်းပြည်ပြည်သားတွေရရှိတဲ့အကျိုးစီးပွားကိုယူသွားတဲ့သဘောပါပဲဒါတွေကပြည်သူကိုမထိခိုက်တဲ့ဖြစ်ရပ်တွေမဟုတ်ပါဘူးတိုင်းပြည်ဒီဒီရဲ့နိုင်ငံသားတွေပြည်ဝခံစားတဲ့အရင်းမြစ်တွေကိုခေါင်းဆောင်ဒီဒီကယူနေကြတဲ့အတွက်ကြောင့်ဒုက္ခခံစားကြရတဲ့ပြည်သူလူထုကြီးရှိပါတယ
်ဂျော်ဒန်ဘီအဗ်ဒူလာဟာအမေရိကန်နိုင်ငံမှာဒေါ်လာသန်း100ကျော်ပိုက်ဆိုင်မှုတွေရှိနေတာကိုပန်ဒိုရာစာတမ်းတွေကပြနေပါတယ်ဘီငါသူ့ချမ်းသာမှုဖုံးကွယ်ထားတယ်ဆိုတာကိုတနင်္လာနေ့ကငင်းဆိုပြောကြားသွားပါတယ
်မဖြစ်ရှိအရာဘခဘီအမမ်အိုင်ဟဒါlakin
nahna agwa min he ဘယ်သူမှမမြင်အောင်ဖုံးကွယ်ထားစရာဘာမှမရှိပါဘူးကျွန်တော်တို့ကဓာတ်ထက်ပိုတန်ဆွမ်းပါတယ်ဂျော်ဒန်ကိုပြင့်မှန်ထားတာဒါပထမအချိန်တော့မဟုတ်ပါဘူ
းပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်နဲ့အရင်းနှီးဆုံးမဟာမိတ်အစိုးရအဖွဲ့ဝန်ကြီးတွေနဲ့သူတို့ရဲ့မိသားစုတွေမှလည်းဒေါ်လာတန်းချီတန်တဲ့နိုင်ငံခြားကုမ္ပဏီတွေပိုင်ဆိုင်ကြတာကိုလည်းဖွင့်ချထားပါတယ်သူတို့ကိုစုံစမ်းစစ်ဆေးမယ်လို့ခန်းကပြောပါတယ်ချက်ဝန်ကြီးချုပ်အန်ရီဘာဘီစာပြည်သက်နိုင်ငံမှာဒေါ်လာ22သန်းတန်အင်အားမြေအတွက်ငွေပေးချေဖို့လူတွေအသိကြတဲ့နိုင်ငံခြားကုမ္ပဏီတွေကိုအသုံးပြုခဲ့ကြပါတယ်။ချက်ဝင်ကြီးချုပ်ကအခုလိုပြောပါတယ
်။ပန်ကြီးစဲပန်ကြီးစဲအော်ဒက်ရှလ
ီငွေကိုချက်သမားနိုင်ငံဘဏ်ကပို့ခဲ့တာပါ။ငွေကိုချက်ဘဏ်ကပို့ခဲ့တာပါ။ငွေပေါ်မှာအခွန်လဲကောက်ပြီးသားပါ။ဒါကျွန်တော်ပတ်စံပါ။ချက်သမားနိုင်ငံကိုပဲငွေကပြန်လာတာ
ပါ။ကညာသမားဥရုကေယာတာနဲ့သူမိသားစုတွေက6ယောက်ဟာနိုင်ငံခြားကုန်ပြီး6ခုတည်းမနေနဲ့ချိတ်ဆက်နေပါတယ်။တစ်ခုရဲ့ပိုင်ဆိုင်မှုကဒေါ်လာတန်း30ကျော်ပါတယ်။ကန်ဒီယတာမိသားစုကနိုင်ငံတော်ပိုင်ပစ္စည်းတွေကိုခိုးတယ်လို့တော့အထောက်ထားမရှိပါဘူး။ပန်ဒိုရာဆာစာတမ်းတွေကပြောတဲ့နိုင်ငံခြားကုမ္ပဏီတွေအသုံးပြုတာအပါအဝင်လောက်ကိုင်းမုံတော်တော်များများကဥပဒေနဲ့အညီဖြစ်ကြပါတယ်။ဖွင့်ကြလိုက်တဲ့ကွင်းဆက်တွေကိုလိုက်ကြည့်တဲ့အခါဘုံဒူနေတာတခုကတော့လန်ဒန်ပါပဲဗြိတိန်နိုင်ငံရဲ့အာဏာရကွန်ဆာဗေးတစ်ပါတီဟာအခုဆွဆွဲချက်တွေမှာပါဝင်ပတ်သက်နေပါတယ်အဲ့ဒီလိုဆွဆွဲထားတဲ့အချစ်ပြချက်စားမှုတွေနဲ့ပါတီကိုလှူတဲ့အလူရှင်တွေကချိတ်ဆက်နေတာကိုပန်ဒိုရာဆာရက်ဆန်ရန်တွေကဖွင့်ချထားခဲ့တာကိုအခုရှောင်းလာနဲ့ပတ်သက်ပြီးလန်ဒန်ရဲ့ဂုံတိတ်ခါကရှက်စရာကောင်းတယ်ဆိုတာကိုဗဟိုင်းဝန်ကြီးရီရှိဆုနက်ကတော့တနင်္လာနေ့မှာညင်းဆိုလိုက်ပါတယ်ကဘာတော်အကျင့်ပြတ်ချက်စားမှုပေါ်အစိုးရကင်တွယ်ခဲ့ပုံမှတ်တမ်းကအားကောင်းလာပါတယ်လို့သူကပြောပါတယ
်ကဘာတလွားထင်ရှားသူတွေရဲ့နိုင်ငံရခြားကကြွယ်ဝမှုတွေကိုဖွင့်ပေါက်ချလိုက်တဲ့ပန်ဒိုရာစာတမ်းအကြောင်းဥတည်မောင်တန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ရွက်မှာတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကြမ်းမာရေးဥကျော်စန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာ live နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ2022ခုနှစ်အောက်တိုဘာလ6ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်လှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေထိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ COVID-19 ကပ္ပကတ်ရောဂါကြီးကိုကာကွယ်နိုင်ရေးအတွက်ကအထူးအောက်ဆုံးနီလန်ကကာကွယ်ဆေးပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံအသီးသီးကကာကွယ်ဆေးကိုဖော်ဆက်ထုတ်လုပ်နေကြပါတယ်။အခုအထိဆိုရင်ကပ္ပကျန်းမာရေးအဖွဲ့ကနေအရေးပေါ်အသုံးပြုခွင့်ပြုထားတဲ့ကာကွယ်ဆေးအမျိုးအစားပေါင်းက6မျိုးရှိနေပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာကိုဒီမကြခင်မှာနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့မြမစီးပွားရေးအခြေအနေကိုတင်ပြထားတဲ့ဥကျော်ဆန်သာရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်မြမနိုင်ငံမှာတနည်းတခြားကြက်သေးလာတဲ့ကျန်းမာရေးပြဿနာနဲ့ကြာဆင်းလာတဲ့စီးပွားရေးအခြေအနေတွေဟာဘလောက်ထိများကျယ်ဝန်းနှဆိုင်နိုင်ပါသလဲမတိမငြိမ်ဖြစ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာရောဘလို့များရက်ခိုင်နိုင်ပါသလဲစီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဦးကျော်စန်သားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင
်ဆရာဦးစိန်ထင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့အခက်ကြုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးကိုအခုကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲကဘယ်လောက်ထိထိခိုက်စေမလဲဘယ်လောက်ထိပုံမဆိုးရကြဆင်းသွားစေမလဲဆိုတာဖြစ်ပါတယ်ဒါမဲ့အဲ့ဒီကိစ္စကိုမပြောခင်အခုစီးပွားရေးအခက်အခဲကဘယ်လောက်ထိနဲ့ဆိုင်တယ်လဲပြဿနာဘယ်လောက်ကြီးမလဲဆိုတာအရင်ပြောပါဦးခင်ဗျာ
ခုလက်ရှိအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရက်ကစပြီးတော့တိုင်းပြည်စီးပွားရေးကစကားတစ်လုံးနဲ့သုံးရမယ်ဆိုတော့ကြောက်ထဲကိုရောက်သွားပါပြီ။ဘာကြောင့်လဲဆိုတော့ပြဿနာကတိုင်းပြည်ဒီမိုကရေစီလမ်းကြောင်းကိုသွားနေပြီးကဘာကြီးနဲ့စီးပွားရေးအပြင်နိုင်ငံရေးအပြင် open လုပ်ပြီးတော့မှဆက်ဆံတဲ့အခြေအနေအားလုံးပေးလိုက်တဲ့အကျိုးဆက်ဒီဝေးကြီးတစ်ခုတည်းမဟုတ်ပါဘူးတိုင်းပြည်ရဲ့ထုတ်လုပ်မှုတွေကုန်သွယ်မှုတွေကုန်သွယ်မှုဆိုတာပြည်တွင်းပြည်ပကုန်သွယ်မှုအပအဝင်နိုင်ငံတကာနဲ့ဆက်သွယ်တဲ့ငွေကြေးစီးဆင်းမှုအစပြည်တွင်းငွေကြေးဆုံးအားလုံးဒီနှုတ်လက္ခဏာကိုဆောင်းသွားမှဖြစ်တဲ့အကြောင်းတိုင်းပြည်ရဲ့စီးပွားရေးဟာအချုပ်ပြောရရင်တော့ကြောက်သေးကိုထိုးစင်သွားလို့ပြည်သူလူထုကတော့အလွန်အတန်တိုင်းဆသိကြီးမားတဲ့စီးပွားရေးတံကိုခံရပြီလို့ပြောလို့ရပါတယ
်ဒါမဲ့ချင်းနုံးကလည်းပဲအဲဆူရဆက်ဆက်တနည်းအားဖြင့်စစ်တပ်ကျော်တော်ကံပြူတဲ့ဆူရဆက်ဆက်ပြောခဲ့တာကဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံဟာစကြဝဠာနိုင်ငံသတ္တန်ကားပဇွန်ကြီးရှိရဲစကြဝဠာထွက်ကုန်နေရှိရဲအတွက်ကြောင့်ပြည်သူတွေကပြတ်တဲ့အဆင်တော့မရောက်ဘူးငါတို့ဆက်လက်ပြီးတော့ survive လုပ်နိုင်တယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဆိုတော့ဘယ်လောက်မှန်ပါလဲအခုချိန်ဒီမှာ
အဲ့ဒါကတော့သူတို့အာဏာပြီးမြဲဖို့အတွက်မှန်ပါတယ်ဆရာဘာကြောင့်လဲဆိုတော့ဥနေဝန်ခေတ်ကစပြီးတော့မှ62ခုမတိုင်ခင်ကပါလီမန်ဒီမိုကရေစီနဲ့တိုင်းပြည်အလွန်အတန်အရှိတောင်အချက်မှာအချမ်းသာဆုံးတဘာဝတရားစာတာလည်းအပေါ်ဆုံးဆိုတော့အဲ့ဒီကထောက်ပေးတဲ့အားကသူကတောင့်ခံနိုင်ခဲ့တယ် survive ဖြစ်ခဲ့တာပေါ့ဒါပေမဲ့ကမ္ဘာကြီးနဲ့သူက isolate လုပ်ခဲ့တာအကုန်ဖြတ်တာနိုင်ငံရေးစီးပွားရေးအကုန်ဖြတ်တော့အဲ့ဒီတန်ကဖြစ်တော့အဲ့ဒီကျွန်တော်တို့အချမ်းသာဆုံးနိုင်ငံကနေ now LDC ဖြစ်ခဲ့တယ်နောက်ထပ်နှစ်ကြောင်းနှစ်ကြာတော့ဒါတစ်ချက်နောက်ခုနဆရာပြောခဲ့တဲ့ထဲမှာစိတ်အာဏာကြီးဒုတိယမျိုးဆက်ကနော်88အာဏာသိမ်းတော့လေဥနေဝန်လာတော့တိုင်းပြမချမ်းသာတော့သို့တော့ natural resource တွေရှိတယ်ဆရာရယ်တစ်တရရှိတယ်နော် gas ကထွက်လာတယ်နော်ရေနံတွေရှိတယ်ဆိုတော့အဲ့ဓာတွေအားလုံးကသူတို့အသက်ရှင်မှုအတွက်မသိယုံတမယ်ပေါ့ဆက်ဆက်နိုင်ခဲ့ပါလေဆက်ပါလေဆိုတော့ပြည်သူတွေကတော့ဒီ layer set ကြီးကိုအခြေခံတဲ့ကိုဝန်းစာကိုပူလုံတဲ့အဆင့်ခေါ်တာပေါ့ subsidence level ရှိတဲ့ economy ကနေပြီးမှမတက်တဲ့အပြင်ပြန်ပြန်ကျလာတယ်အဲ့ဒီအချိန်မှာသူတို့ဘာလုပ်လဲဆိုတော့ဒါပြောရမယ်ဆိုရင်တော့စီးပွားရေးသဘောအရပြောရင်အဲ့ဒီဒုတိယစစ်အာဏာရှင်အုပ်စုကနည်းနည်းသူတို့အကျိုးစီးပွားလဲကြည့်တယ်နည်းနည်းလဲလူရည်လဲတော့ကဘာကြီးကလည်းပြောင်းတယ်လူရည်လဲဆိုတော့တော်တော်ပြောတာမဟုတ်သူတို့အတွက်ဆရာခရိုနီလူရန်းစားကိုမွေးပြလိုက်တယ်ဆရာတို့သိတဲ့အတိုင်းအဲ့တော့ခရိုနီတွေကတိုင်းပြည်ရဲ့စီးပွားရေးလုံခြုံရေးအုပ်ပြီးမှအသက်ဆက်နိုင်မှုအတွက်ဥပိုင် limited နဲ့နော်စီးပွားရေး corporation တွေက joint venture လုပ်ပြီးတော့မှသူကတစ်ဖက်ကလည်းသူတို့ချမ်းသာအောင်လုပ်တယ်ခရိုနီလူရန်းစားကိုလည်းမွေးထုတ်လိုက်တယ် အဲ့လိုနဲ့ swipe ဖြစ်ဒါပေမဲ့ပြည်သူတွေကငတ်တဲ့လူတွေကဒီရီးယားမှာ၃လေးတန်းနော်မလေးရှားမှာ၃လေးတန်းအဲ့ဒါဒီပေါ်လေအဲ့တော့သွားပြီတော့မှနော်တိုင်းပြည်ရဲ့တကယ်အရင်မြစ်ဖြစ်တဲ့လူစွာအရင်နဲ့ကိုယ်ကရောင်းရတာအဲ့ဒီအခြေအနေဖြစ်ခဲ့တဲ့ကြောင့်သူတို့ survive ဖြစ်တာပါအ
ဲ့ဒီတော့စကမမျိုးဆက်ဦးနေဝင်းနဝီဒုတိယမျိုးဆက်သူတို့တွေကဘယ်လို survive ဖြစ်အောင်လုပ်ခဲ့ရဆိုတော့အခုဆရာအဆုံးနှွှဲဆိုတတိယမျိုးဆက်လို့ခေါ်ရမလားဦးဆရာနာသိနေပုံကူတွေဆိုတော့ဒီလူတွေရဲ့အခြေအနေကသူတို့နဲ့နှိုင်းရှင်ဘယ်လိုနေလဲဆရာ
အဲ့ဒီလူတွေရဲ့မျိုးဆက်ကတော့နောက်ဆုံးမျိုးဆက်ဖြစ်သွားပြီမနိုင်တော့ဘူးပထမမျိုးဆက်မှာတော့ဥနေဝင်းကြီးကလဲလဲလေတယ်ဗျာလှည့်ပတ်တော့ပြည်သူတွေကဥနေဝင်းကိုဟာကောင်းမယ်ထင်တယ်ပေါ့လေစောင့်ကြည့်တာနော်ဆယ်နှစ်ဆယ်မိုးလောက်စောင့်ကြည့်စောင့်ကြည့်တော့ဥနေဝင်းလည်းခုနကျွန်တော်တင်ပြခဲ့တဲ့ဟိုအရင်ပါလီမန်ခေတ်ကသူကလက်ကြံလေးတွေနဲ့သူကတောင်းခံပြီးတော့တောက်တိုင်လေးတွေနဲ့ရခဲ့တဲ့အခါကျတော့လူတွေကမျက်စိလဲတာပေါ့ဆရာရဲ့ဒါတောင်88ရောက်တဲ့အခါကျတော့သူဒုက္ခရောက်ပေါ်တာပဲမဟုတ်လားသိမိလေလှဲ့လေရဒါတကြီးဒုတိယကြိမ်ကြတဲ့ခါကျတော့ဒီပေါ်မှာပဲခြေခံတာပဲတရားသာရိုက်ထုတ်ရောက်ပြီးတော့မှသွားခဲ့တာဒီမျိုးဆက်ကြတော့ဒီသူလူတွေကမယုံတော့ဘူးဆရာဒုတိယမျိုးဆက်မှာကပြည်သူကမယုံယုံတယ်လို့တဝက်လောက်ထားပါတော့အတမြင်ပြောရင်အခုကဒုတိယရှိရင်60လောက်ကလုံးဝလက်မခံဆရာကလည်းကသူတို့စစ်တပ်နဲ့ဘောင်းမှလည်းခရိုနီပဲရှိတယ်ခရိုနီတောင်ထွက်လာပြီဆရာလူလူတန်းစားအလုံးကအထူးသဖြင့်ပညာတတ်တော်တော်များများကကျွန်တော်တို့ပညာတတ်လူရန်စားကတော့ပြောညာတက်လာတဲ့ဆူအကိုသူကဝန်တန်းမြင်နေပေါ့နော်ပန်ပိုးတာလေးရှိခဲ့တဲ့ခါမှာအခုကဆရာ CDM ကြည့်ပါကျွန်တော်တို့88မှာ CDM လောက်ခဲ့တာမအောင်မြင်ဘူးဆရာအခုကအားလုံးက CDM လို့သူတို့ဘာမှမရှိတော့ရန်ရိုက်ရက်သွားတစ်ချက်နောက်တစ်ခုကတောင်းတလဲသမားအရင်တုန်းကမျိုးဆက်နှစ်ခုလုံးမှာတောင်းတလဲမတော်လိုင်းမှာမပါခဲ့ဘူးဆရာအခုကတောင်းတလဲသမားကရွာရီတော်ဒီမှာဆရာကအားလုံးမြင်တဲ့အတိုင်းပဲအဲ့ဒါကလုံးဝမရတော့ပါဘူးတစ်ချက်နောက်တစ်ချက်ကသူတို့ကဒုတိယမျိုးဆက်မှာတောက်တိုင်လုပ်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးပေါ့ကိုရီနက်စစ်တပ်ပိုင်စီးပွားရေးကိုပြည်သူလူထုကဘူးတပိတ်ဆောင်ပြီးတော့မှလုံးဝဘွိုင်းကောက်လုပ်သွားပြီဆရာ။နော်အဲ့တော့သူတို့ရဲ့ဂျိုးကပြတ်သွားပြီ။ဒါတစ်ချက်နောက်တစ်ချက်ကနိုင်ငံတကာကတော့အစနဲ့သူတို့တရက်ကတဆိုင်ချင်းခန့်ခဲ့ပြီးပြီပေါ့လေ။သို့တော့အထဲတဲ့အချင်းကြီးအရင်နဲ့ပြောင်းသွားပြီးတော့မှသူတို့ရဲ့စစ်တပ်ပိုင်နဲ့တိတိကျကျကစီးပွားရေးတွေကိုလုံးဝဆက်ဆံမလုပ်တော့ဘူး။ဘွိုင်းကောက်လုပ်တဲ့အပြင်အဲ့ဒီအစိုးရရန်ရည်ကြီးကိုလက်ပတ်နိုင်အောင်ဘတ်ဂျက်ပေါ်ဆရာရဲ့အကြမ်းဖျင်းကြောရင်တော့ငွေကြီးရနိုင်တဲ့နီးလန်းတွေကသူတို့မှမရတော့ဘူးဆရာဒီ၈လတုန်းကသိပ်သီးတာတဲ့ revenue ပေါ့သူတို့ဝင်ငွေဟာအကွင်တောက်ကရတာကိုအကွင်လုံးကပြတ်သွားတဲ့ခါမှာသူတို့ကတော့လုံးဝအရင်မျိုးဆက်လို့ကိုတောင်းခံနိုင်မဲ့လမ်းမရှိတော့ပါဘူးဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုစီးပွားရေးဆုပ်ကျဆင်းလာမှုဟာအခုလောလောဆယ်နိုင်ငံရေးကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲပြည်တွင်းနိုင်ငံရေးကိုဒါပြပဖီအားတွေဖယ်ထားလိုက်ပါလေအဲ့မြန်မာနိုင်ငံမှာစာဝန်ကြီးအခက်ခဲကျောင်းဝင်တံပိုးကျဆင်းတာအဲ့လိုလောလောဆယ်မှာလူတွေသိညင်းနေကြတယ်ပြောနေကြတယ်ကိစ္စကြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လောက်ထိရိုက်ခတ်နိုင်မယ်ထင်ပါလဲဒီစစ်ကောင်စီအနေနဲ့အချိန်ဆက်ပြီးဆွဲပြီးတော့တိုင်းပြည်ကမနေသက်သေးဘူးငါတို့ဆက်နေရမယ်ဆိုပြီးအကြောင်းပြစရာဖြစ်လာမလားသူတို့မဟုတ်သူတို့အုတ်ချလို့မရတဲ့အခြေအနေကိုများလုံးဝကျဆင်းသွားနိုင်သလားဆဲသုံးသက်ကြကြမှာ
ကျွန်တော်အမြင်ကတော့ဆရာဒီမှာနိုင်ငံရေးနဲ့ခုနနိုင်ငံရေးဆိုတာခုန NGO ဥဆောင်မှုနဲ့ပြည်သူတွေထောက်ခံနိုင်ငံတကာအားနဲ့ဆိုတာတဝက်လောက်ရှိမယ်ဆိုရင်စီးပွားရေးဒုက္ခရောက်တဲ့ဟာကအဲ့ဒါကိုပံ့ပိုးတဲ့နောက်တဝက်လောက်လာပါလိမ့်မယ်ဆရာဒါလေးကိုနည်းနည်းလေးကျွန်တော်ချက်တင်ပြပေးရစီ။ဘာကြောင့်လဲဆိုတော့80/90နောက်ပိုင်းဥပိုင်လီမိတက်နဲ့စီးပွားရေးကော်ပိုရေးရှင်းဖွဲ့ပြီးတိုင်းပြည်ရဲ့စီးပွားရေးခရိုနီနဲ့လုံခြုံရေးအုပ်ခဲ့တာကျွန်တော်လုံခဲ့တဲ့ဆန်းကားကတွက်တာပေါ့လေအဲဒီကောင်ကဂျမ်းမြင်ဒေတာတွေကရတဲ့အပေါ်မှာတွက်ရင်တိုင်းပြည်ရဲ့လေးဘုံနှစ်ဘုံလောက်ကသူကလုံခြုံအုပ်ထားတာဆရာရဲ့နောက်ပိုင်းဆိုကျွန်တော်ထင်တယ်ပိုများလိမ့်မယ်။ဘာလို့ကျွန်တော်တို့ဥပိုင်းတို့ဘာလို့ UFCCI တို့ဘာလို့ဆိုတာတွေကသူတို့လူတွေရဲ့ဒီလူတွေကတိုင်းပြည်စည်းဝိုင်းမှာ40%ခန့်လုံးတော့ကြီးစိုးထားရင်တော့အဲ့ဒါကလုံးဝကျွန်တော်ခုနပြောဘူးတပိတ်နဲ့ဖြစ်ပြီဆရာ။နောက်တစ်ပိုင်းကနိုင်ငံတကာကုံတွေရေးတရုတ်ကိုအားပြုတာဆရာ။နော်ကျွန်တော်တို့ပုတ်ကုန်ကလေယာထောက်ကုန်ပဲပို့တာ။ဆိုဘာလို့ပဲလို့ကိုမကွေးရဆိုကြတဲ့နွားတော်ပို့တာ။နော်တရုတ်နဲ့ကကလုံးဝကိုဗစ်ရောဂါလည်းပါတော့ဒီကုံတွေရေးကလည်းပြက်ပြီဆရာရဲ့။ထိုင်းတို့စင်ကာပူတို့စသည်ပေါ့ဒီကုံတွေရေးကလည်းမကောင်းတော့တော့အိန္ဒိယဘက်ကလည်းပဲရလို့ဆင်သွားတာအဲ့ဒါဟာလည်းမဟုတ်တော့ဘူးဆိုတော့ကုံတွယ်ကြီးမှာဒါပြပကုံတွယ်ကြီးကတော်တော်ဒုက္ခရောက်နေဒါ border trade ပါဘူးနောက်တစ်ချက်ကဂျီရွန်းကုံတွယ်ကြီးမှာယူရီစားဖို့အတွက် internet trade ပေါ်ဆရာရဲ့ဒီမှာလေယာကဏ္ဍကထွက်တဲ့ကုံတွေစဘာအပါဝင်အလုံးသီးနှံနေရစကိုင်းတိုင်းမကွေးတိုင်းနော်အဲ့ဒီနေရာတွေမှာရှိတဲ့လေသမားတွေကသီးနှံလည်းမသိနိုင်တော့ဘူးထွက်ပြေးနေရပြီဟွာပြန်လာလို့လည်းမရတော့အဲ့ဒီထုတ်လို့မှကြပြီအဲ့ဒါဆိုရင်ဂျီရွန်းကုံတွယ်ကြီးလည်းကြမယ်အရင်ကကြဘော်ဒါတက်လည်းချလာမယ့်အခါမှာပြဿနာမျိုးစုံတက်လာရင်သူဘယ်လောက်တောင်းခံနိုင်မှာလဲဆရာ။ဒါကြောင့်မလို့ဒီကြိမ်မှာစီးပွားရေးအပြင်ထိုးနှက်ချက်ပဲပြောပြောနော်သူတို့ရဲ့တောင်းခံနိုင်မှုကလုံးဝမရှိတော့နိုင်ငံရေးနဲ့စီးပွားရေးဆက်နွယ်နေတဲ့အပိုင်းမှာစီးပွားရေးပြဿနာပိုဆိုးပါမယ်။ပြီးအဲ့ခါမှာမိလာလေးပင့် စတက်လာကနေရငွေတွေကြက်တော့ဘန်နဲ့ကစားတာကြီးဆရာပြည့်တဲ့တိုင်းနဲ့เนาะဘိုးဘန်ကိုလက်ကင်တို့လုတ်လုတ်ပြီးမှဘန်တွေကိုဘလောက်ပဲထိုးရမဲဆိုတော့ကန့်သက်ချက်ကြီးလုတ်လာတဲ့အပြင်အခုဒေါ်လာတွေเนาะထုတ်ရောက်နေတာပြောတာတကယ်တော့ကျွန်တော်တို့ကြားတဲ့သတင်းတွေကသူတို့ခရိုနီနဲ့သူတို့ရဲ့စစ်တပ်ကြီးကရှိတဲ့ငွေတွေကိုလဲတဲ့သဘောရှိတယ်ဆရာအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့စီးပွားရေးကဆိုးတဲ့ဆိုးလာပြီးတော့ပါသူတို့ပြုတ်ကြဖို့လမ်းတွေပထမမျိုးဆက်ဒုတိယမျိုးဆက်လို့တောင့်ခံနိုင်စရာလမ်းမရှိတော့ပါဘူးဆိုတာကျွန်တော်အကြံပေးတင်ပြတာပါဆရာ
နောက်ဒီညမှာစစ်ကောင်စီရဲ့ပြောခွင့်ရဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့ခင်မှာဖြစ်တဲ့ဒီစီးပွားရေးအကြက်တဲကိုသူတို့တာဝန်ယူတယ်ဆိုပြီးတော့သူပြောသွားပါတယ်ရဲဝုံဝုံပဲတခင်တဲမှာပဲသူတို့အသိနားလဲတာမဟုတ်ဘူးဒါပေမဲ့လေ့လာနေတယ်လို့ပြောပါတယ်စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနှစ်ခုကိုဆရာဘယ်လိုတုံ့ပြန်ပြောကြားလိုပါလဲသူတို့နောက်ွယ်မှာနားလဲတဲ့စီးပွားရေးပညာရှင်တွေရောမရှိဘူးလားခင်ဗျာ
သိတဲ့အတိုင်းပဲတိုင်းပြည်စီးပွားရေးနေနေကမောက်ကမဖြစ်လာဥနေဝန်ခေတ်ကကုံတွေလက်ညှိုးထိုးတာမဟုတ်လားဆရာကုံတွေတိကျောင်းပုံသေးနှုံတက်ပါတယ်ဟာဘုခင်ညွန့်တို့လည်းအတူတူပဲနော်ဒီလိုလုပ်ခဲ့တယ်အခုကတော့ဒါလမ်းကသူတို့မရတော့ဘူးမရတဲ့ကစကားလှဲ့တာလည်းပါမှာပေါ့ဆရာတပြားကြီးဟောမသုံးညင်တော့ကျွန်တော်တို့တောင်းဝန်ယူမှာပဲကျွန်တော်တို့ကြောက်မှာဆိုဒါလေးတော့သုံးတယ်ဒါလေးကတော့သူကနည်းနည်းလေးပုံစံပြောင်းတယ်လို့ကျွန်တော်မြင်တာသူတို့စိတ်ထဲရှိလို့မဟုတ်ဘူးဒါပေမဲ့ပြဿနာကပါလဲဆိုတော့သူတို့နောက်မှာရှိတဲ့စီးပွားရေးနဲ့ပတ်သက်တဲ့အကူအညီပေးတဲ့လူတွေတချို့ကလည်းလက်တွန့်ကုန်ပြီတချို့ကလည်းတော့သူတို့ရဲ့စစ်အာဏာရှင်ဇယိုက်တိုင်းမှာသူထင်ရသူလောက်တာဖြစ်တော့သူတို့ရဲ့ဩဇာလည်းရှိမှာမဟုတ်ဘူးနောက်တစ်ခုကပုံမလင်းလင်းပြောတော့မယ်ဆရာရယ်တကယ်ကြွားကျင်တဲ့တကယ်နော်နိုင်ငံတကာအဆင့်ကြီးတဲ့ပညာရှင်တွေကသူတို့စမမရှိတော့ဘူးဆရာသူတို့လက်ကြိုက်တော့ပဲကြံတော့လေအဲ့ဒါကြောင့်သူတို့က policy ပိုင်းလည်းအားနေတယ်ဒါဘာကြောင့်ကျွန်တော်ပြောလဲဆိုဥပမာတစ်ခုထောက်ပြပါနော်ဒေါ်လာဈေးတွေတက်တယ်ဘာလို့တက်တယ်လဲဆရာဒေါ်လာဈေးတက်ရတဲ့အခြေခံအကြောင်းရင်းကသူတို့ကဘဏ်တွေကိုသွားပြီးတော့ intervene လုပ်တာဘဏ်ကိုသွားငွေရကျလာတဲ့ခါကျတော့လောက်ပဲထိုးဒါတွေမထိုးရဆိုတော့အဲ့လိုဆိုရင် तू ကဘိုးဘောင်ငွေရောက်ဆော့ဖက်ခိုင်းတာအဲ့ဒါကူက तू ကမားနေပညာရှင်ရဲ့အခန်းကဏမရှိတော့ဘူးဘာကြောင့်လဲဆိုတော့ဘိုးမတောင်ကတိုင်းပြည်ရဲ့စီးပွားရေးကို stable ဖြစ်အောင်ခင်ရတာဆရာဘယ်လိုထိမ့်ပါလဲ तू က तू က monetary policy လို့ခေါ်တဲ့ငွေကြေး policy နဲ့ तू ကခင်ရတယ်ဆရာချုပ်ပြောရရင်တိုင်းပြည်မှာရှိနေတဲ့ money supply ငွေကြေးပမာဏများလို့ရှိရင်ကိုယ်သိတော့မတက်အောင်ဘာလို့အောင်လဲအဲ့ဒီ money supply short ချတယ်နီးသုံးရမယ်ပေါင်းနေပိုက်ထုတ်ကောင်တော့ပေါ့ဆရာရယ်နောက်တစ်ခါပါလဲဆိုလို့ရှိရင်ကဲလို့ငွေကြီးကကျက်လာလို့ရှိရင်ငွေရိုက်ပြီးတော့ထုတ်ဘလောက်ထုတ်ရမလဲဆိုတော့သူ့ရဲ့ technically သွားမှာရှိတယ်အဲ့တိုင်းတို့မလုပ်ဘူးဆရာဒါသူတို့ရဲ့ပညာရှင်တွေအားနဲ့ချက်နဲ့သူတို့လှုပ်ရှားလှုပ်တာဒါပေါ်လွန်တာပဲအဲ့ဒီအချက်တွေကြောင့်ခုနသတင်းစာရှင်းလင်းမှာသူတို့ပြောကြတာအားတွေကစကားအရာနဲ့ကြည့်ကောင်းအောင်ပြောတာလို့ကျွန်တော်ဒီလိုမြင်ပါတယ်ခုနပြောရင်တော့ mismanagement ပြဿနာဖြစ်တဲ့ကြောင့်တစ်ခါရောက်ပါလိမ့်မယ်
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့စီးပွားရေးအခြေအနေကိုစီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဦးကျော်စန်းသားတို့သုံးသက်ဆွေးနွေးထားတဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။အခုဆက်ပြီးတော့ဒီကမ္ဘာကပ်ယောဂါကာကွယ်နိုင်ရေးအထူးရောက်ဆုံးဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေအကြောင်းကိုတင်ပြထားတဲ့ဒေါက်တာတန့်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နားဆင်ရအောင်ပါ။
ကိုဗစ်ကူးစက်မှုကာဝေးနည်းလမ်းတွေထဲမှာကာဝေးဆေးထိုးနိုင်ခြင်းဟာအရေးပါတဲ့ကျူတင်ကာဝေးနည်းလမ်းတစ်ခုဖြစ်ပါတယ်။ကိုဗစ်ကာဝေးဆေးထိုးနိုင်မယ်ဆိုရင်ထိုးနိုင်နိုင်တဲ့ကာဝေးဆေးအမျိုးအစားအမျိုးမျိုးရှိနေတာကြောင့်ကိုဗစ်ကာဝေးဆေးအမျိုးမျိုးဖြစ်နေရတဲ့အကြောင်းရင်းကိုမေးကြည့်တဲ့အခါ UNICEF မှ Cold Chain Specialist တူဖြစ်သူဒေါက်တာနေမြတ်သူကအခုလိုရှင်းပြပါပါတယ်
။ကျွန်တော်ကာဝေးဆေးထိုးပုံထုံတွေကတော့အချင်းချင်းပြောရင်၃မျိုးရှိတာပေါ့နော်။မျိုးစား၃မျိုးရှိတာပေါ့။နည်းလမ်း၃မျိုးရှိတာ။ဒီကျွန်တော်တို့ဒီ virus ဒါမို့လို့ရှိရင် bacteria တစ်ကောင်လုံးကိုလူကိုဒုက္ခမပေးနိုင်တော့တဲ့အထိကျွန်တော်တို့ကတက်ပလိုက်တယ်ဒါမှမဟုတ်ရှင် edit မဖြစ်တော့အောင်လုပ်ပလိုက်တယ်အဲဒီ debate လုပ်ပလိုက်တယ်အဲလိုမျိုးဖြစ်သွားတဲ့ဘိုင်းစေဘိုင်းကိုကာဝစီအနေနဲ့ခနာကိုထုံးနှံပေးတာရှိတယ်ဒါမှမဟုတ်ရှင်လည်းဒီ virus ဒါမှမဟုတ် bacteria ရဲ့စေဘိုင်းတစ်ခုခုကိုယူပြီးတော့ဒီခနာကိုခုခံအားစနစ်မှတ်မိနိုင်တဲ့တိုက်ထုတ်ပေးနိုင်တဲ့ antibody ထုတ်ပေးနိုင်မဲ့ဒီစနစ်အနေနဲ့ကာဝစီထုတ်လုပ်တာလည်းရှိတယ်နောက်ဆုံးအနေနဲ့ကတော့ဒီvirus ရဲ့ဒီမျိုးရိုးဗီဇပေါ့ genetic material ကိုကာဝစီအဖြစ်တွင်ပြောင်းလဲပြီးတော့ထုတ်လုပ်တာလည်းရှိတယ်။အဲ့တော့ဒါကြောင့်မလို့ဒီထုတ်လုပ်တဲ့ lead snip ဒီပေါ်မူတည်ပြီးတော့ကာဝစီအမျိုးမျိုးတွဲကြတာပေါ့နော်
။ covid ကာဝစီတွေကိုကမ္ဘာကျန်းမာရေးဖွဲ့ကြီးကနေထောက်ခံချက်ပေးတဲ့နေရာမှာအရေးပေါ်ကာလမှာသုံးပြနိုင်တဲ့ကာဝစီအမျိုးအစားများဆိုတဲ့ကောင်းစဉ်အောက်ကနေထောက်ခံချက်ပေးလျက်ရှိတယ်လို့သိရပါတယ်။EUL လို့ခေါ်တဲ့အရေးပေါ်ကာလမှာအသုံးပြုနိုင်တဲ့ကာဝယ်ဆေးအမျိုးအစားစီးရင်မှာပါတဲ့ကာဝယ်ဆေးတွေကိုကမ္ဘာအနှံ့အပြားမှာလက်ခံပြီးထုတ်နိုင်ပေးရရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ
် WHO ရဲ့ Emergency Use Listing ပေါ့ဒီအရေးပေါ်ကာလမှာလူတွေအတွက်ဘေးကင်းတဲ့လူကြုံစိတ်ချရတဲ့အရေးသွေးကောင်းတဲ့နောက်တစ်ခါကျွန်တော်တို့ဒီစွမ်းဆောင်ရည်မြင့်တယ်ဆိုတော့သုံးသက်ချက်တွေကိုကျွန်တော်တို့ ထုတ်ပေးတဲ့ထောက်ခံချက်တစ်မျိုးပေါ့နော်အဲ့ဒါကိုကျွန်တော်တို့ကသုံးပါတယ်အဲ့ဒါ WHO Emergency Use Listing ပေါ့အဲ့ဒါကို reference နဲ့သုံးပြီးတော့အဲ့ဒီ computer ရတဲ့အဲ့ဒီကနေပြီးထောက်ခံချက်ပေးလိုက်ပြီး Emergency Use Listing တချို့နိုင်ငံတွေမှာတော့ Emergency Use Authorization ပေါ့အဲ့လိုမျိုးကျွန်တော်တို့ထောက်ခံပေးလိုက်တဲ့ကာကွယ်ဆေးတွေကိုကမ္ဘာနဲ့အနံများမှာဝိုင်းပြီးတော့ကျွန်တော်လက်ခံပြီးတော့ထိုးကြပါတယ
်လူတွေကြားမှာစမ်းသပ်လျက်ရှိတဲ့ကာကွယ်ဆေးအမျိုးအစားတွေနဲ့တခွဲခဲမှာစမ်းသပ်လျက်ရှိတဲ့ကာကွယ်ဆေးအမျိုးအစားတွေပေါင်းလိုက်ရင်အမျိုးအစားပေါင်း300ကျော်ရှိတဲ့ထဲကမှလက်တလုံးမှာ EUL ဆင်းမှာပါဝင်တဲ့ကာကွယ်ဆေးအမျိုးအစား6မျိုးရှိနေတယ်လို့သိရပါတယ်အဆိုပါ EUL စီရင်ဝင်ကာဝေးစီအမျိုးအစား6မျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထောက်ခံမှုအနေနဲ့ကမ္ဘာနိုင်ငံတော်တော်များများမှာထူးနန်ပြည့်ရရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါရယ
် clinical trial လို့ခေါ်တဲ့ဒီလူတွေကြားမှာစပြီးတော့စမ်းသပ်ပြီးတော့ထုတ်လုပ်နေတဲ့ကာဝေးစီဟာ118မျိုးရှိပြီးတော့ preclinical လို့ခေါ်တယ်ပေါ့နော်တခွဲခန်းနေမှာသူ့ရည်စနာတခွဲခန်းနေမှာနောက်တစ်ခါဆိုကျွန်တော်တို့ဒီတိရိစ္ဆာန်နေမှာစသဖြင့်ဒီစမ်းသပ်တဲ့သတ္တဝါတွေမှာထုတ်လုပ်နေတဲ့အဆင့်ဆိုပြီးတော့ရှိပါတယ်အဲ့မှာမှကျွန်တော်တို့ clinical အဆင့်မှာ118မျိုးရှိပြီးတော့ preclinical အဆင့်မှာတော့194မျိုးစုစုပေါင်း311မျိုးလောက်ရှိတယ်။အဲ့ဒီအထက်မှာကျွန်တော်ရှင်းမှာရှင်းပြထားတဲ့ emergency use listing ပေါ့။ဘာကျမ်းမာရေးအဖွဲ့ကနေပြီးတော့ကျွန်တော်ပြောတဲ့ quality safety efficacy စတဲ့ဒီအချက်၃ချက်ပေါ်မှာတည်ပြီးတော့ထောက်ခံပေးထားတဲ့ကာကွယ်ဆေးကတော့ကျွန်တော်တို့လောလောဆယ်မှာ6မျိုးရှိပါတယ်။အဲ့ဒီ6မျိုးကတော့ကမ္ဘာနဲ့များကလည်းထိုးထွင်းကြပါတယ်။လင်းဆိုတော့ကျွန်တော်တို့ကာကွယ်ဆေးမျိုးစားလိုက်ထိုးကြတာအဖြစ်ဒီဆက်သက်ထားတဲ့ကာကွယ်ဆေးတွေကနေပြီးတော့ဆိုရင်တော့ကျွန်တော်တို့ 5.6 billion လောက်ကြီးရော doses လောက်ပေါ့နော်ကာဝစီဒီအတွက်လောက်ကိုတော့ထိုးပြီးဖြစ်ပါတယ်အဲ့မှာကျွန်တော်ရှင်းပြရရင်တော့ဒီဂျီ6မျိုးကတော့ကမ္ဘာ့ကျန်းမာရေးပေးထောက်ခံမှုနဲ့ကျွန်တော်တို့ကတော့နိုင်ငံတော်ဝင်များမှာလည်းထိုးနေကြပါတယ်ဥပမာကျွန်တော်တို့ Pfizer ပေါ့နော်ဒီ American ကထုတ်တဲ့ Pfizer BioNTech company ကထုတ်တဲ့ Pfizer ဆေးရှိတယ်အဲ့တော့ခါကျွန်တော် AstraZeneca company ကထုတ်တဲ့ဆေးရှိတယ်မြန်မာပြည်မှာတော့ကျွန်တော်တို့ COVID ရှိနေတယ်သိရပါတယ်အဲဒါတော့ကျွန်တော်တို့ဒီ AstraZeneca company နဲ့အိန္ဒိယက Serum Institute လို့ခေါ်တဲ့ပါဝင်စိထုတ်တဲ့စေယုံတို့နဲ့သဘောတူညီမှုနဲ့အိန္ဒိယကနေပြီးတော့ထုတ်တာရှိပါတယ်။တခြားဥရောပနိုင်ငံမှာတော့ Siberia ဆိုပြီးတော့နာမည်နဲ့ကျွန်တော်တို့ထိုးနှံပေးနေရရှိပါတယ်။တခြားကာဝစီနောက်ထပ်၄မျိုးကတော့ကျွန်တော် American ကပဲထုတ်တဲ့ Jensen ပေါ့နော်။များသောအားဖြင့်တော့ Johnson & Johnson company ကထုတ်တဲ့ J&J vaccine ဆိုတာရှိပါတယ်။ဒါဆိုဆို၃မျိုးရှိပါပြီ။နောက်တစ်ခါကျွန်တော်တို့ Moderna vaccine ဆိုတာရှိပါတယ်။ဒါလည်းပဲကျွန်တော်တို့ဒီတော်တော်များများထိုးနှံနေပါတယ်။နောက်တစ်ခါကျွန်တော်တို့ဒီတရုတ်ပြည်ကထုတ်တဲ့အဝစီနှစ်မျိုးလည်းရှိပါတယ်။ဒါကတော့ Sinopharm ပေါ့နော်။သူကတော့ Beijing Institute of Biological Products Company ကနေပြီးတော့ထုတ်တာပါ။နောက်တစ်ဆောင်ဆုံးတစ်ခုကတော့ Sinovac ပေါ့နော်
။ COVID ကူးစက်မှုကာဝေးနည်းလမ်းတွေထဲမှာကာဝေးဆေးထုတ်နိုင်ပေးခြင်းဟာအရေးပါတဲ့ဂျူတွေကာဝေးနည်းလမ်းတစ်ခုဖြစ်ပြီးလက်တလုံးမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အသုံးပြုဖို့ထောက်ခံချက်ပေးထားတဲ့ကာဝေးဆေးအမျိုးအစားပေါင်း6မျိုးထိရှိနေပြီဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်သတ်သဘော
COVID-19 ကဘာကာယောဂါကာကွယ်ဆေးတွေအကြောင်းကိုဒေါက်တာတန့်စောတင်ပြထားတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရှုစားကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗိုလ်တပ္ထုညရဲ့အပတ်စဉ်ကဏ္ဍတွေထဲကအားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်သွားခဲ့တဲ့မြမဂုံဆောင်ပြေခုံပြစ်အားကစားသမားမတ်ခင်ခင်ထွေးရဲ့အားကစားသမားဘဝသူ့ဖြတ်သန်းမှုတွေနဲ့အမှတ်တရတွေအကြောင်းကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်။
မဟာသာလောကနဲ့မြန်မာနိုင်ငံရဲ့ပြေးခုံပြစ်သမိုင်းမှာအောင်မြင်ဆုံးအားကစားသမားတဦးဖြစ်တဲ့မတ်ခင်ခင်ထွေးကွယ်လွန်သွားခဲ့ပါပြီ။စက်တင်ဘာ30ရက်နေ့ညကအသက်56နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အခုလိုမတ်ခင်ခင်ထွေးကွယ်လွန်သွားတာဟာအားကစားလောကအတွက်သာမကနိုင်ငံတော်ပါတမိုးရှိတဲ့အားကစားသမားကောင်းတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်ပါတယ်။မတ်ခင်ခင်ထွေးဟာ1983ခုနှစ်က12ကြိမ်မြောက်ရှေးတောင်အာရှအားကစားပြိုင်ပွဲကိုလက်ရွေးစင်ဖြစ်တဲ့စတင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့1989ခုနှစ်အာရှအားကစားပြိုင်ပွဲမှာရွှေစိတ်တစ်ခုရှေးတောင်အာရှအားကစားပြိုင်ပွဲမှာရွှေစိတ်10ခုနဲ့နိုင်ငံတကာဖိတ်ခေါ်ပြိုင်ပွဲတွေကနေစုစုပေါင်းရွှေစိတ်30ရရှိခဲ့ပါတယ်။ဒါကြောင့်သူဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေကတစ်ယောက်ဖြစ်တယ်လို့ရှေးတောင်အာရှအားကစားပြိုင်ပွဲမှာတံပြားပြည့်ရွှေစိတ်ဆုရှင်လည်းဖြစ်ပြေခုံပြည့်အဖွဲ့ချုပ်ရဲ့တွဲဘက်တွင်မှုလည်းဖြစ်တဲ့ဒေါ်အေးအနွယ်ကပြောပါတယ်
ကအောင်မြင်တဲ့ကစားသမားတယောက်ပါဟုတ်ကဲ့သူကအရှက်ဂိမ်းတကွန်ဆိုင်မှာလည်းရွှေစိမ့်ရဘူးပါဟိုနောက်ကျမတို့ဟို91ဟိုအရှက်တကွန်ဆိုင်ကြံမွဲဟိုသွားတဲ့အချိန်မှာလည်းကျမရဲ့ဆုံးကျင်လွန်ရဲ့သူရဲ့တုံးရောက်သွားတာအဲ့ဒီအချိန်တုန်းကသူကလည်းငွေကျမကလည်းငွေဆုံးကျင်လွန်ကြီးပေါ့တုံးလုံးစလုံးကအရှက်တကွန်ဆိုင်ဒီကလလန်ပူမှာလောက်တဲ့ကြံမွဲမှာရခဲ့တာပေါ့ကျမတို့တုံးရောက်တာမမရဲ့ရဲ့ပေါ့နော်
1983ခုနှစ်ကစင်ကာပူစီးကိန်းမှာမခင်ခင်တွင်းနဲ့အတူမြန်မာလယ်ယူစဉ်ကစားသမားအဖြစ်စီးကိန်းကိုပထမဆုံးကျင်းသွားရောက်ရှင်ပြိုင်ခဲ့တဲ့မြန်မာလယ်ယူစဉ်ဗောလီဘောကစားသမားဟောင်းဦးမြင့်နိုင်ကလည်းမခင်ခင်တွင်းဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေထဲမှာတစ်ယောက်ပါဝင်တယ်လို့ပြောပါတယ
်အားကစားသမားသူ့ကျွန်တဲ့အားကစားသမားကောင်းကြီးအများကြီးရှိပါတယ်ကြည့်တဲ့အချိန်မှာတော့သူကအဲ့ထက်မှာနံပါတ်1မဟုတ်တော့မှအဲ့ဒီအားသာသူကျုံနဲ့အဖွဲ့ထဲမှာသူကတေချာပေါက်ပါတယ်
။သူရောမခင်ခင်ထွေးအဲ့လိုအောင်မြင်မှုတွေရတာဘာကြောင့်ပါလဲ။သူမဟာဘယ်လိုအားကစားသမားမျိုးပါလဲ
။အားကစားနဲ့ပတ်သက်လာလို့ရှိရင်တော့သူကစိတ်သက်ပေါ်စီကံအကုန်လုံးကသူကအကဲကိုစံထားလောက်ပါပါလေ။ကြိမ်ပွဲမှာဆိုလို့ရှိရင်သူကအနိုင်မခံရှုံးမပြီးဖြစ်စိတ်သက်နဲ့လည်းသူပြိုင်ငယ်သူကစီကံကောင်းတယ်စိတ်သက်ကောင်းတယ်ဟိုဖြစ်ပြိုင်မှုအားကောင်းတယ်သူလှုပ်ထားတဲ့သူထိနေပေါ်မှာသူကပေါ်စီတဲ့အပြည့်ရှိတယ်ပေါ့နော်အဲ့လိုမျိုးဇာလမာတယောက်ပါဒါကြောင့်မို့လဲသူဒီစစ်တောင်အချက်မှဆိုလို့ချင်းစီကိန်းကိုတော့ပြိုင်နေတဲ့ဆောက်မှာသူ့ရဲ့အောင်မြင်မှုတွေကတကယ်ကိုဟိုစံထားလောက်ပါလေဟုတ်ကျောင်းပြိုင်ရင်းနဲ့ကိုသူကခဏကြက်သွားတာတောင်မှသူကချွေရအောင်သူအဲ့လိုမျိုးပြိုင်လာတဲ့ဇာတမာပေါ့နော်စိတ်သက်သာအကောင်းမှာ79စီကိန်းမှာဆိုလည်းသူရွှေနှခုရဲ့ရတယ်အဲ့ဒီတော့ဆိုလည်းခဏကြက်တာလေဟိုတက်တာအဲ့ဖက်နဲ့တက်တဲ့ဖက်နဲ့ကိုသူကအမှုမထားဘဲနဲ့ကျွရအောင်သူကဝင်ကြိုင်လာတာပေါ့နော်
1989ခုနှစ်ကမလေးရှားနိုင်ငံမှာကျင်းပတဲ့စီးကိန်းမှာဖက်နဲ့တစ်ဖက်ကျွတ်ပြီးကျန်တဲ့ဖက်နဲ့တစ်ဖက်ထဲနဲ့ပြေးပြီးတော့ရွှေစိတ်စုရခဲ့တာကလည်းမခင်ခင်ထွေးရဲ့အပြေးသမားဘဝသမိုင်းမှာပြိုင်ဘက်တွေကပါအာအာတင်ခဲ့ရတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်အောက်သာလောကမှာမခင်ခင်ထွေးရဲ့နာမည်တစ်ခုကတော့မာဆော်ဖြစ်ပါတယ်အားသာသမားတွေထဲမှာပိန်လွန်တာကြောင့်သူ့ကိုကျန်တဲ့သူတွေကချစ်စနိုးနဲ့နာမည်ပြောင်းပေးထားတာဖြစ်ပါတယ်
။သူ့နာမည်ခင်ခင်ဖြူကိုနာမည်ပြောင်းနဲ့ခေါ်ကြတဲ့မာဆယ်ဆိုတာကဦးလီတို့ဗောလီဘောအသင်းကနေပြီးတော့ပေးလိုက်တဲ့နာမည်လို့ဦးလီကခုတည်းမှတ်မိတယ်။အဲ့ဒီနာမည်ဘသူကပေးလိုက်လေလို့မမှတ်ပြီးတော့ဒီကလေးအဲ့ဒီနာမည်ကအခုသူတည်တဲ့အထိမာဆယ်ဆိုတဲ့နာမည်ပြောင်းလေးတော့တည်တယ်။ဘာကြောင့်မာဆယ်လို့ခေါ်လိုက်ပြီးတော့သူ့မှာဘာကျွတ်သားမှာမရှိဘူး။အိမ်မင်းတို့တည်တည်လေးအားလုံးကလည်းသူ့ကိုတိတ်ပြီးတော့ထင်မှားကြဘူးပေါ့ဒါပေမဲ့လို့နောက်ဆုံးတိမ်မွေးပြီးတဲ့ခါမှာတော့အထင်နဲ့မြင်နေလွဲပြီးတော့သူကစစ်စစ်စုတွေတင်းချင်းစုခုနေတဲ့ချိန်မှာပြေလို့ကတော့ဖိုင်နန်ဆင်းတော့ရောက်အောင်မနေ့ကျူးစားနေရတဲ့အခြေအနေမျိုးဖြစ်သွားတယ်သူအစ်င့်ပြောရင်တော့သူကအာရှအာဇာတိမ်မွေးမှာတော့မှချန်ပီယံဖြစ်ခဲ့တာအဲ့ဒီအမှတ်ရစရာတော့အားလုံးသွားတဲ့အချိန်မှာသူကလည်းအာဇာနီပေါင်းစုံနဲ့ခင်းတဲ့အတွက်သူမာဆယ်လို့ခေါ်လိုက်တဲ့နာမည်လေးကိုအခုချိန်ရင်းထိပတ်မိနေတယ်။အဲ့ဒါကတော့အထူးသတိရစရာတစ်ခုပါပဲ
။ဒါပြင်မခင်ခင်ထွေးဟာအောင်မြင်တဲ့အားသာသမားတစ်ယောက်ဖြစ်ပေမဲ့လည်းဟိတ်ဟန်မရှိဘဲမျိုးဆက်သစ်လူငယ်တွေကိုလက်တွဲခေါ်ပြီးအောင်မြင်မှုတွေရစေခြင်းနဲ့သူလည်းဖြစ်ပါတယ
်။အမကများသောအားဖြင့်ငယ်ရက်ကဂျူနီယာအားသာသမားတွေလက်တွဲခေါ်လို့ရှိရယ်။သူဖြစ်စေခြင်းနဲ့စိတ်ရှိရပေါ့နော်။ညီမတို့တွေကအဲ့ချိန်မှာမျိုးဆက်သစ်အစ်စ်တီးဆိုတော့အမကြီးအနေနဲ့ဝိုင်းနံမှာ training ချင်းလို့ပဲဖြစ်ဖြစ်ပြိုင်ပွဲတွေပြိုင်လို့ပဲဖြစ်ဖြစ်အနေနဲ့ ohi အပိယာမျိုးလည်းလုပ်တယ်တွန်တင်တာလည်းလုပ်တယ်ဘလို့ပြိုင်ဘလို့ရှိတယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့ရှိတယ်သူလည်းအဲ့လိုပဲလူစုတစ်ကနေဒီလိုမျိုးလည်းရင်းစဉ်ဘဝတိအောင်မြင်တဲ့သူဖြစ်လာတဲ့အခါမှာကျန်တဲ့သူတွေလည်းသူအဲ့လိုဖြစ်စေခြင်းနဲ့စိတ်တူမှရှိတယ်သူ့ရဲ့စိတ်ကကတုံတုံနလွယ်နဲ့အရှုံးမပေးဘူးဟိုညီမတို့လည်းအားကစားသမားလုပ်ခဲ့တာပဲဒါလက်ခံတွေ့တော့အောင်မြင်မှုကိုတကယ်ကိုပြင်းပြပြီးတော့ကျေမွားတဲ့ခါမျိုးကမရှိခဲ့ဘူးเนาะအမကအဲ့လိုမျိုးအောင်မြင်အောင်လုပ်နေတဲ့စိတ်ရှိတယ်မခံကြစိတ်ရှိတယ်သူဟိုမရရအောင်ဒါသူလုပ်ပြမယ်ဆိုတဲ့ဟာမျိုးအဲ့လိုစိတ်သက်ရှိတယ်နောက်ပို့ပြီးတော့ဟိုလေးစားစရာကောင်းတာကြတော့ဟိုသူလည်းရင်းစင်မဲ့သူစင်ရကစားသမားပဲဆိုပြီးတော့သူနဲ့အတူတူရှင်တိုင်ဘက်တွေတော့လကောင်းဒါမှမဟုတ်ဂျူနီယာကစားသမားရဲ့ဘက်တော့လကောင်းသူအဲ့လိုမျိုးပုံမှာနိုင်ကျင်တော်မျိုးလည်းမရှိဘူးအများအားသူဒီ sharing လုပ်တယ်ငြင်းတဲ့ခေါ်ရင်နောက်ပြန်တဲ့ဒီ restrict ရှိတယ်အားကစားသမားပြီးသားတယ်အားကစားစိတ်တဲ့ရှိတယ်အားကစားသမားမျိုးဖြစ်တယ်လို့ညီမကတော့အမကိုအဲ့လိုမျိုးယူဆရတယ်ပေါ့
ဒီလိုအောင်မြင်မှုတွေရဖို့အတွက်လေ့ကျင့်မှုတွေကိုလည်းတစ်ချိန်လုံးလုပ်ခဲ့သူဖြစ်ပြီးတော့ပြေးဖို့အတွက်မွေးလာတဲ့သူလို့ထင်ရလောက်အောင်ကိုလေ့ကျင့်နေတဲ့သူဖြစ်တယ်လို့ဦးမြင့်နိုင်ကပြောပါတယ
်နိုင်ငံကိုစားပြုပူပါလာပြီဆိုရင်တော့သူ့နောက်ကိုလိုက်ပြီးတော့သူ့ရဲ့စံချိန်က block သူ့ကိုလည်းနိုင်ငံလည်းအားထားရတဲ့ကစားသမားတယောက်နေလဲဂုဏ်ယူစရာပေါ့ဒါပေမဲ့သူကတော့မော်ကျော်တာမျိုးမရှိဘူးအသက်ကလည်းငငယ်လေးရှိသေးတာသူကအားသာလေးပေါ့ဆိုလည်းခင်းတယ်နောက်ပြီးတော့ကြိုးစားတာဘယ်တော့ထိကြိုးစားရလဲဆိုရင်သူက ပြေးဖို့မွေးလာတဲ့သူတို့ကိုခင်ရတော့တနေကုန်ပြေးနေတာသူကပိန်မွေးဝင်ခဲ့တဲ့အချိန်တုန်းကလည်းအမြဲတမ်းလေ့ကျင့်အပြည့်လေ့ကျင့်နေကြတာပဲအခုနောက်ဆုံးသူအနားယူပြီးတော့သူ့အိမ်မှာသူနေရတဲ့အချိန်မှာလည်းဒီဟော်ကန်တော်ယူအပတ်ပြီးပြေးနေတာသူကျမကြီးလေ့ကျင့်နေတာလေနောက်ဆုံးဘောသူဝေဒနာတွေခံစားနေရတဲ့အချိန်ထိဝေဒီမင်းရမနာပြေးနေတာအင်မတန်ဆွေးရှိတဲ့ကလေးမှအဲ့ဒါလေးကတော့သူ3ရမိတာလေးပါ
ဘာကင်ခင်တွေးဟာအိုလံပစ်ပြိုင်ပွဲကိုလည်း1988 90နှစ်နဲ့96ခုနှစ်တွေမှာ3ချိန်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးသူပါ။အာဇာသမားဘဝကနေအနားယူပြီးတဲ့နောက်မှာတော့သူမဟာပြေးခုံပြစ်နီးပြဖြစ်လာခဲ့သလိုသူ့ဘဝရဲ့နောက်ဆုံးအချိန်ထိပြေးခုံပြစ်အဖွဲ့ချုပ်မှာတွဲဘက်တွင်းမှုအဖြစ်လောက်ကရင်ပြေးခုံပြစ်အာဇာကိုချင့်မြှောက်လိုခဲ့ဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်သွားခဲ့တဲ့မြမကုံဆောင်ပြေးခုံပြစ်အာကစားသမားမက်ခင်ခင်ထွေးရဲ့အာကစားသမားဘဝဖြစ်စဉ်လေးအမှတ်တရတွေအကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်ပို့တပူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရှင်အခုကြံနေသေးတဲ့အချိန်မှာတော့ပို့တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင
်အော်တိုဘလာနောက်ဆုံးသတင်းပတ်မှာကျင်းပဖို့စီစဉ်ထားတဲ့အရှိတော်ရှာနိုင်ငံများအဖွဲ့ ASEAN ထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီခေါင်းဆောင်တက်ဖို့မဖိတ်ကြားရေးကိစ္စ ASEAN ဖွဲ့ဝင်နိုင်ငံတွေဆွေးနွေးနေကြတယ်လို့မြန်မာအရေး ASEAN အထူးတန်တမန်ကဒီကနေ့ပြောပါရယ်အော်တိုဘလာ26ရက်နေ့ကနေ28ရက်နေ့အထိ online ကနေကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ကြားရေးအာဆီယံအဖွဲ့ထဲမှာအလေးနဲ့ဆွေးနွေးနေတယ်လို့အထူးတန်တမန် Arwan Yusuf ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားတဲ့အကြောင်း Reuters သတင်းမှာရေးထားတာပါမလေးရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုစပြောခဲ့ပြီးတဲ့နောက်ဆွေးနွေးနေကြတာလို့ဆိုပါတယ်မြန်မာနိုင်ငံကြားတဲ့ဖြည့်ရှင်ရေးကိုဦးတည်တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီကပူးပေါင်းဆောင်ရွက်တာမရှိဘူးဆိုရင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးရေးစဉ်းစားဖို့မလေးရှားနိုင်ငံကအစဉ်သင့်ရှိနေတယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်းအဗ်ဒူလာကဒီကနေ့ပြောပါတယ် NUG နဲ့ဆွေးနွေးဖို့ဆန္ဒရှိမရှိမလေးရှားလွှတ်တော်တွင်မှမေးခွန်းကိုမလေးရှားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဖြေကြားခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာ၈လကျော်ကြာလာပြီဖြစ်ပေမဲ့လည်းဒေသတချို့မှာဆက်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေသေးပါပဲဒီကရေရပိုင်းကပဲဘုန်းတော်ကြီးကျောင်းတွေကိုစစ်တပ်နဲ့ရဲကအတင်းဝင်ရောက်ရှာဖွေပြီးဖမ်းဆီးတာတွေရှိခဲ့တဲ့မန္တလေးမြို့မှာဖျားကြီးစစ်ကြောင်းတမဟာမတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကြောင်းချမ်းမြတာစီတပိတ်စစ်ကြောင်းအထွေထွေတပိတ်အင်အားစုတပိတ်စစ်ကြောင်းတွေနဲ့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်ဒါအပြင်စကိုင်းတိုင်းမှာရွှေဘိုနဲ့ကလေးမြို့ကရင်ပြည်နယ်မှာကြာအေးစိတ်ကြီးမြို့နယ်ဝင်းရော်ဒေသတို့မှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်အနာဒီမီနောက်ပိုင်းဖန်ဆင်းခရရသူအယောက်30ကျော်ရှိထားတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်စစ်ကောင်စီကျမရဲ့ဌာနရဲ့ဒီကနေ့ည7:00နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့ COVID-19 တက်ခွင့်နမူနာပေါင်း 2,390 ကိုစစ်ဆေးခဲ့တဲ့အထက်ကပိုးတွေ့သူ 1,918 ဦးထပ်တွေ့ပြီးသေဆုံးသူက42ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်ဒီကနေ့ထိဆိုရင်တရားဝင်စီရင်အရပိုးတွေ့သူစုစုပေါင်း 4,300 ကျော်ရှိနေပါပြီဒုမှုကူညီဆောင်ရှောက်သူတွေနဲ့ကျန်းမာရေးဝန်ထမ်းတွေကတော့အမှန်တကယ်သေဆုံးသူကူးစက်သူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့စာရင်းထဲများနိုင်တယ်လို့ပြောကြပါဗျ။ကဘော်မှာအချမ်းသာဆုံးနဲ့အဆင်ဆုံးနိုင်ငံတွေကြားကာကွယ်ဆေးဆိုင်ရာမဟာခွဲခြားမှုကြီးရှိလာတာကြောင့်ကမ္ဘာစီးပွားရေးကနေနေကွကွေးပဲနလန်ထမဲ့အရေးနဲ့ရင်ဆိုင်နေရတဲ့ကြောင်းပြည်ပဆိုင်ရာငွေကြေးချမ်းမုံငွေဖွဲ့ IMF အကြီးအကဲကလည်းတတိပေးလိုက်ပါဗျ။ကမ္ဘာစီးပွားရေးဟာနောက်9နှစ်အတွင်းဒေါ်လာ 5.3 ထရီလီယံနဲ့နံမှာဖြစ်တယ်လို့ IMF အကြီးအကဲကပြောပါရခင်ဗျာ
။အောက်တိုဘာလ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါရှင်။ဒီကနေ့ညအတွက်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေအတွက်အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ဖြစ်ပါရရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elliot နဲ့ Nashwan Khalil တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။View American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပရာဝေးကွာပြီးလူရဆန္ဒပြေကြပါစေရှင်။
This program